Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်မလ19ရက်တနင်္လာနေ့မနက်ခင်း VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုက်တူမီတာ32.40နဲ့48အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျွန်မကခင်းတက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုဆမ်မဝင်နဲ့အတူကြီးညာပေးမှာပါ။မဲမတမာမှုတွေရှိနေတယ်ဆိုတော့ပြောကြချက်တွေကြားမှာပဲလက်ရှိတမရဗလာဒီမီယာပူတင်အနိုင်ရနေတယ်လို့ကနဦးရွေးကောက်ပွဲရက်လက်တွေကပြောနေပါတယ်။ဩစတြေးလျနိုင်ငံမှာကျင်းပတဲ့ဩစတြေးလျအာဆီယံထိပ်သီးအစည်းအဝေးမှာဒေါန်ဆန်းစုကြည်ကရခိုင်ပြည်နယ်အခြေအနေတွေကိုအတော်ကြာကြာအချိန်ယူပြီးတော့ပြည့်ပြည့်စုံစုံရှင်းပြခဲ့တာပါ။ဒီလိုထူးခြားတဲ့သတင်းလေးတွေကိုကြားမှာပါမခွန်ကြီး
။ကောင်းပါပြီရှင်။အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေမှာတော့ဒီဩစတြေးလျအာဆီယံ၃ရက်ကြာထိပ်သီးအစည်းအဝေးအတွင်းမှာအာဆီယံလှည့်ကြဥက္ကဋ္ဌဖြစ်တဲ့စင်ကာပူဝန်ကြီးချုပ်ကဒေသတွင်းလူအားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်လို့အခုလိုပြောပါတယ
် All of us in the region we would be anxious if there's any instability or any trouble in any of our member countries
ရခိုင်အရေးနဲ့အတူပြောပြသွားတာကိုနားဆင်ကြရမှာပါရှင်နိုင်ငံတကာသတင်းတွေပြီးမှနားဆင်နိုင်ပါတယ်မြန်မာရေးဆွေးနွေးခန်းမှာတော့အမေရိကန်တလွားလေယာဉ်နဲ့ပဲပြုတ်ဖြန့်ဖြူးရောင်းချနေသူရဲ့အလွမ်းပြေပဲပြုတ်လုပ်ငန်းပိုင်ရှင်နဲ့တွေ့ဆုံမိများကထုတ်လွှင့်ပေးဖို့ရှိပါတယ်အစီအစဉ်ဒုတိယပိုင်းမှာမြန်မာပြည်ကပေးစာဥစည်းသူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်တွေနားဆင်နိုင်ပါတယ်အခုရင်းဆုံးတော့တနင်္လာနေ့မနက်ခင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးစံမိုးဝီတို့ကြောပြပါမယ်ရှင
်မဲမတမာမှုတွေရှိနေတယ်ဆိုတော့ပြောကြားချက်တွေကြားမှာပဲရုရှားရဲ့လက်ရှိသမ္မတဗလာဒီမီယာပူတင်အနိုင်ရနေကြောင်းကနဦးရွေးကောက်ပွဲရလက်တွေကဖော်ပြနေပါတယ်တနင်္လာနေ့မဲပေးကြတဲ့ရုရှားနိုင်ငံသားတွေကတော့ဘသူအနိုင်ရမယ်ဆိုတာကိုကြိုသိနေကြတယ်လို့clean and correct data မှာရှိတဲ့မဲယုံတွေပိတ်ပြီးပြီးချင်းပါပဲကနဦးရလကိုကြည့်ရင် Mr. Putin ပဲအနိုင်ရတာကိုတွေ့ရပါတယ်ရုရှားအစိုးရမှန်းထားတယ်လို့မဲပေးသူအခြေအတွက်ရာခိုင်နှုန်း80လောက်ထိတကယ်ရှိမရှိမသိရသေးပေမဲ့ Mr. Putin ဟာမဲအားလုံးရဲ့87.6%ရာခိုင်နှုန်းနဲ့ရှေ့ဆုံးကပြေးနေတယ်လို့ရုရှားရွေးကောက်ပွဲကော်မရှင်ကပြောပါတယ်ရုရှားနိုင်ငံတလွားမဲယုံတွေမှာမဲမတမောင်မှုတွေရာပေါင်းများစွာရှိနေတယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့ရုရှားရွေးကောက်ပွဲဆိုင်ရာအရာရှိတွေကတော့ short ပေါ်ပြောပါတယ်ဒါပေမဲ့ဒီကိစ္စကိုသူတို့စုံစမ်းနေပါတယ်လို့ဆိုပါတယ်ရွေးကောက်ပွဲဝင်ကမ္မနစ်တဦးဖြစ်တဲ့Pavel Grudinin ကတော့ရွေးကောက်ပွဲကနဦးရမဲရမဲ 15.6% ရာခိုင်နှုန်းလောက်ရနေတာဖြစ်ပြီးသူတယောက်ပဲ Mr. Putin နဲ့ပြိုင်ဘက်ဖြစ်ရှင်နေတာပါတခြားသူတွေကတော့ပြန်ရှင်ပြန်အားသိပ်မရှိပါဘူး Mr. Putin က1999ခုနှစ် Boris Yeltsin နောက်မှာသမ္မတရာထူးကိုဆက်ခံခဲ့သူဖြစ်ပါတယ်အခုရွေးကောက်ပွဲဟာ Crimea ကို Russia ဝင်သိမ်းခဲ့တဲ့၄နှစ်မြောက်နှစ်ပတ်လည်နဲ့လည်းတိုက်ဆိုင်နေပါတယ် Mr. Putin ကိုစိန်ခေါ်နှိုင်ဆွမ်းရှိတဲ့ blogger တဦးဖြစ်တဲ့တက်ကြွလှုပ်ရှားသူ Boris Navalny ကတော့သူ့ကိုရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်လို့မရအောင်လိန်လည်မှုနဲ့တရားစွဲတာခံရလို့ပြောပါတယ်ရွေးကောက်ပွဲမှာမဲမတမာမှုတွေရှိနေတယ်ဆိုတော့ဆဆွဲချက်တွေကိုရုရှားရွေးကောက်ပွဲကော်မရှင်ဗဟိုဌာနဒုတိယအကြီးအကဲကမဟုတ်မှန်ကြောင်းညှင်းဆိုခဲ့ပါတယ
်သမ္မတဒေါ်နယ်ထရမ့်ဟာ2016ခုနှစ်သမ္မတရွေးကောက်ပွဲအတွင်းသူ့ရဲ့မဲဆွယ်မှုတွေမှာရုရှားနိုင်ငံရဲ့ဆက်ဆက်မှုတွေရှိနေသလားဆိုတာနဲ့သမ္မတကတရားဥပဒေအရစုံစမ်းစစ်ဆေးမှုအပေါ်ကပ်ပြက်ရပ်ပြက်ပိတ်ဆို့ဟန်တားမှုလုပ်ခဲ့ခြင်းရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာဟာနိုင်ငံရေးရဗိလိုက်မှုရှိတယ်ဆိုပြီးတော့ပြင်းပြင်းထန်ထန်ဆွဆွဲတိုက်ခတ်လိုက်ပါတယ်။ဘာဖြစ်လို့မူလာရဲ့အဖွဲ့ထဲမှာဒီမိုကရက်ကိုအခိုင်အမာထောက်ခံတဲ့သူ73ယောက်ပါနေရတာလဲ။တချို့ဟာဆိုရင်ကလင်ကတိဟယ်လာရီကိုထောက်ခံတဲ့သူတွေဖြစ်နေကြတယ်။ Republican တယောက်မှမပါဘူး။ဒါဟာတရားမျှတတယ်လို့ဘယ်သူထင်တယ်လဲဆိုပြီးတော့သတင်းဘက်ကုန်ပိုင်းသူ့ရဲ့ Twitter လူမှုစွန်းကွန်ရက်စာမျက်နှာပေါ်မှာရေးသားလိုက်ပါတယ်။မူလာဟာ Republican Party အတွက်မဲဆန္ဒပေးသူဖြစ်မှတ်ပုံတင်ထားသူဖြစ်တယ်ဆိုတာနဲ့ဝါရှင်တန်နိုင်ငံရေးတိုင်ဝမ်ကမူလာဟာနိုင်ငံရေးကင်းရှင်းတဲ့အစိုးရရှိနေတဲ့ဦးဖြစ်တယ်ဆိုတာကိုသမ္မတထရမ်မျက်ကွယ်ပြုထားပါတယ်။ထရမ်ရဲ့မဲဆွယ်ပွဲနဲ့ပတ်သက်ပြီးတော့ပြုလုပ်နေတဲ့မူလာရဲ့စုံစမ်းစစ်ဆေးမှုတွေကို Republican တွေကဒီမိုကရက်ပါတီဝင်တွေကပါထောက်ခံကြောင်းပြောဆိုထားတာပါ။သမ္မတထရမ်ဟာယာလူကနေဖေရှားခံရတဲ့ FBI အကြီးအကဲဟောင်းနှစ်ယောက်ကိုလည်းတိုက်ခိုက်ပြောဆိုခဲ့ပါတယ်။သူတို့ကတော့ပြီးခဲ့တဲ့မေလကယာလူကဖေရှားခံခဲ့ရတဲ့ FBI ညွှန်ကြားရေးမှူးအောင် James Comey နဲ့အလုတ်ကနေငိမ့်စားယူဖို့အတွက် 26 နာရီအလိုတောက်ကြနေကယာရူကနေဖေရှားခံခဲ့ရတဲ့ FBI ရဲ့ဒုတိယညွှန်ကြားရေးမှူး Andrew McCabe တို့ဖြစ်ပါတယ်
American သမ္မတ Donald Trump ရဲ့ CIA Director Mike Pompeo ကိုနိုင်ငံခြားရေးဝန်ကြီးဖြစ်တဲ့အမည်စင်းတင်သွင်းလာတဲ့လက်ရှိ CIA ဒုတိယအကြီးအကဲ Gina Haspel ကို CIA အကြီးအကဲဖြစ်တဲ့ရာထားဖို့လုပ်နေတာတွေနဲ့ပတ်သက်ပြီး Republican Party ကအထက်လွှတ်တော်အမတ်နှစ်ဦးတို့ကြားသဘောထားကွဲလွဲနေပါတယ်။တကယ်လို့ Gina Haspel အတွက်အမည်စင်းတင်သွင်းမှုကိုလက်ခံအတည်ပြုခဲ့မယ်ဆိုရင်သူမဟာ CIA ရဲ့အနှစ်80တက်တက်မှာပထမဆုံးသောအမျိုးသမီးအကြီးအကဲဖြစ်လာတော့မှာပါ။ South Carolina ပြည်နယ်အထက်လွှတ်တော်မှာ Lindsey Graham က Mr. Pompeo နဲ့ Haspel တို့နှစ်ဦးစလုံးကိုအထက်လွှတ်တော်ကနေလက်ခံအတည်ပြုနိုင်တယ်လို့ CNN သတင်းဌာနမေးမြန်းခံမှာခန့်မှန်းပြောဆိုပါတယ်။ဒါပေမဲ့ Kentucky ပြည်နယ်အထက်လွှတ်တော်မှာ Rand Paul ကတော့ Pompeo ဟာတချို့နိုင်ငံတွေကအာဏာရှင်အပြောင်းလဲဖြစ်ဖို့အတွက်အမေရိကန်ကအရေးယူဒဏ်ခတ်တာကိုထောက်ခံကြောင်းပြောဆိုခဲ့ပြီး Haspel ကတော့အကြမ်းဖက်ဝါရဆိုင်နဲ့ပတ်သက်ပြီးတန်လျက်ရှိသူတွေကို CIA ကညှဉ်းပန်းနှိပ်စက်အမှဆက်နွယ်နေသူလို့ဆိုပါတယ်။သူအနေနဲ့အထက်လွှတ်တော်မှာဒီနှစ်ဦးအတွက်အမည်စင်းတင်သွင်းမှုကိုဘယ်နည်းနဲ့မှမပြတ်အောင်လှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောပါတယ်။ Mr. Pompeo အနေနဲ့မကြာသေးခင်ကအလုပ်ဖြုတ်ခံခဲ့ရတဲ့နိုင်ငံချင်းဝန်ကြီး Rex Tillerson နေရာမှာအစားထိုးဖို့မသင့်တော်ဘူးလို့ပြောတယ်လို့ညှဉ်းပန်းနှိပ်စက်မှုကအမေရိကန်ရဲ့ဆန်မဟုတ်တဲ့အတွက် Gina Haspel လည်းမသင့်တော်ဘူးလို့ပြောပါတယ်။ဒါမဲ့အထက်လွှတ်တော်မှာ Graham ကတော့ Haspel ကဒီရာထူးအတွက်အရေးချင်းကောင်းကောင်းရှိသူလို့ပြောပါတယ်
။ Turkey တပ်ဖွဲ့ဝင်တွေနဲ့သူတို့ရဲ့ Syria မဟာမိတ်တွေကခတ်တည်ရဲ့နေမည်ဖြစ်တဲ့ Syria နိုင်ငံမြောက်ပိုင်း Afrin မြို့ကိုထိန်းချုပ်ထားလိုက်ပြီးတဲ့နောက်ခတ်တိုက်ခိုက်ရေးသမားတွေကပျောက်ကြားစစ်ဆင်ရေးအစ်စ်တွေတိုးမြင့်ပြီးတော့ပြုလုပ်သွားမယ်ဆိုပြီးတော့ချင်းချောက်လိုက်ပါတယ်။ Afrin မှာရှိတဲ့ကျုပ်တို့ရဲ့အဖွဲ့တွေအားလုံးကသူတို့ကိုတောက်လျှောက်အိမ်မက်ဆိုးတွေမက်ဆေ့လိုက်မယ်လို့ Syria ခတ်အဖွဲ့ရဲ့တာဝန်ရှိသူ Othman Sheikh အစ္စရာကပြောပါတယ်ဒီတပ်ဖွဲ့တွေဟာတူရကီရန်သူတွေနဲ့သူတို့ရဲ့ကြီးစားတပ်တွေစခန်းတွေကိုရတဲ့နီလန်ပေါင်းစုံနဲ့တိုက်ခိုက်ကြလိမ့်မယ်လို့လည်းသူကသတိပေးလိုက်ပါတယ်တူရကီတပ်ဖွဲ့တွေအနေနဲ့သူတို့ရဲ့ Syria မဟာမိတ်တွေကသူတို့ရဲ့အလံတွေကို Afrin မြို့လယ်မှာတနင်္ဂနွေနေ့က site ထူခဲ့ကြပြီးတော့ခတ်တပ်ဖွဲ့တွေဖြစ်တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရဲ့ခုခံမှုမရှိတော့ဘဲမြို့ကိုသူတို့ထိန်းချုပ်ထားလိုက်ပြီးဖြစ်ကြောင်းပြသခဲ့ပါတယ်
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဖော်မီတာ40 kHz 9683ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်
VOA American တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ Australia နိုင်ငံ Sydney မှာကျင်းပတဲ့ Australia ASEAN ထိပ်သီးအစည်းအဝေးမှာတနင်္ဂနွေနေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာမြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေတွေကိုအတော်ကြာကြာပြည့်ပြည့်စုံစုံအချိန်ယူပြီးရှင်းလင်းပြောပြခဲ့တယ်လို့ Australia ဝန်ကြီးချုပ် Malcolm Turnbull ဘောကသတင်းစာရှင်းလင်းပွဲမှာပြောပါတယ် Australia ASEAN ထိပ်သီးအစည်းအဝေးမှာရခိုင်ပြည်နယ်ကလူသားရပ်တည်မှုအကျက်တဲကြီးကိုဘလို့အကောင်းဆုံးဖြေရှင်းနိုင်လဲဆိုတာနဲ့ပတ်သက်ပြီးအပြုသဘောဆောင်ချဉ်းကပ်ခဲ့ကြတယ်လို့လည်းပြောပါတယ်ဒါအပြင်ရခိုင်ရင်းနဲ့ပတ်သက်ပြီးလူသားချင်းစာနာမှုတခြားရေးဆိုင်အကူအညီတွေပေးအပ်ဖို့အတွက် ASEAN နဲ့တခြားနိုင်ငံတွေကိုဒေါက်ဆန်းစုကြည်ကအကူအညီတောင်းခံခဲ့တယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။ဒါပေမဲ့ဘလို့အကူအညီမျိုးတောင်းခံတယ်ဆိုတာတော့မပြောခဲ့ပဲ။အခုလို့ Mr. Turnbull ရဲ့ပြောကြားချက်နဲ့ပတ်သက်ပြီးမြန်မာစုကပြောခွင့်ရဥစော်သေးစီကတုံ့ပြန်ချက်တစုံတရာမရသေးကြောင်း Rogers သတင်းမှာဖော်ပြပါတယ်။ဒီစည်းဝေးမှာပဲဒေသရင်းစိုးရိမ်မှုကြီးနေတဲ့မြောက်ကိုရီးယားနျူကလ িয়ার ပြဿနာနဲ့တရုတ်နိုင်ငံနဲ့ရေပိုင်းနဲ့အငင်းပွားမှုဆန်ရတွေကိုဆွေးနွေးခဲ့ကြတယ်လို့အကြမ်းဖက်ဆွေးရဝါဒနဲ့ဆွေးရဝါဒရိုက်သွင်းခံမှုအန္တရာယ်ကြီးထွားလာမှုကိုပိုးပြီးအနီးကပ်ပူးပေါင်းကန့်ကွယ်ဖြေရှင်းဖို့ Australia နဲ့ ASEAN ခေါင်းဆောင်တွေသဘောတူညီခဲ့ကြတာပါ။စီဝေးကျင်းပဆင်တွင်အပြင်မှာအာဆီယံခေါင်းဆောင်တချို့ဆန္ဒပြကန့်ကွက်မှုတွေရှိရမှာရိုညာရေးကိစ္စနဲ့ပတ်သက်ပြီးမြန်မာခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုလည်းဆန္ဒပြကန့်ကွက်မှုရှိခဲ့ပါတယ
်။အကြမ်းဖက်မှုတပ်ဖြည့်ရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နိုင်ရေးဦးတည်ပြီးတော့တရုတ်နဲ့ကမ်ဘောဒီးယားနိုင်ငံတို့ပူးတွဲပြုလုပ်တဲ့စီရေးလေ့ကျင့်မှုကိုစနေနေ့ကစတင်လိုက်ပါတယ်။ဒါဆိုရင်အမေရိကန်ပြည်ထောင်စုနဲ့ကမ်ဘောဒီးယားနိုင်ငံကြားဆက်ဆံရေးတင်းမာနေချိန်မှာတရုတ်နဲ့ကမ်ဘောဒီးယားရဲ့ဆက်ဆံရေးကအားကောင်းနေတယ်ဆိုတာကိုမီးမောင်းထိုးပြသလိုက်တာလည်းဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့မြို့တော်ဖနမ်ပင်ရဲ့အနောက်ဘက်မှာပြုလုပ်တဲ့ရွှေနဂါ2018စီရေးလေ့ကျင့်မှုဖွင့်ပွဲအခမ်းအနားကိုတရုတ်ပြည်သူလွတ်မြောက်ရေးတပ်ရဲ့တောင်ပိုင်းစစ်ဒေသတပ်မှုဗိုလ်ချုပ်ဇန်ယင်းနဲ့ကမ္ဘောဒီးယားစစ်ဦးစီးချုပ်ပိုးဆာရူအာနုကဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်တရုတ်ကမ္ဘောဒီးယားတန်တမာရေးဆက်သွယ်မှု260ပြည့်အခါသမယနဲ့နိုင်ငံကြားအစဉ်လာရဆက်ဆံရေးနဲ့နိုင်ငံရေးရယုံကြည်မှုပုံမှန်အားကောင်းလာစေဖို့ရည်ရွယ်ပြီးတော့ပြုလုပ်တဲ့စီရေးလေ့ကျင့်မှုမှာကမ္ဘောဒီးယားတပ်ဖွဲ့ဝင်280နဲ့တရုတ်တပ်ဖွဲ့ဝင် ပါဝင်ကြောင်းပိုးဆိုရံမှာပြောပါတယ်တရုတ်ဟာကမ္ဘောဒီးယားမှာအကြီးဆုံးယင်းနှိမ့်မြုံနှံမှုပြုလုပ်ထားတဲ့နိုင်ငံသားတိုင်းပြည်ဖြစ်ပြီးတော့ကမ္ဘောဒီးယားနိုင်ငံအတွင်းအခြေခံအဆောက်အအုံစီမံရေးနေမှာဒေါ်လာဘီလီယံများစွာယင်းနှိမ့်မြုံနှံထားပါတယ်တရုတ်နိုင်ငံကြောင့်ကမ္ဘောဒီးယားဟာအကျိုးအမြတ်များစွာရရှိနေပါတယ်တရုတ်ဟာနိုင်ငံသားယင်းနှိမ့်မြုံနှံသူစီးရင်မှာထိတ်ဆုံးကရှိနေ
ပြည်သူ့လွှတ်တော်အစည်းအဝေးကထပ်ပြီးရွေးကောက်တင်မြှောက်လိုက်ပါတယ်ပြည်သူ့လွှတ်တော်မှာထောက်ခံတဲ့2009ရဲ့ချောက်ဆက်လေးမဲနဲ့လေခေချံကိုတရားဝန်ကြီးချုပ်ဖြစ်တဲ့ဒုတိယငါးနှစ်တက်တန်းဆက်လက်ခန့်အပ်ဖို့အတွက်အတည်ပြုခဲ့တာဖြစ်ပါတယ်အခုကျင်းပနေတဲ့လွှတ်တော်ရွေးကောက်ပွဲအတွင်းမှာပဲသူ့ကိုဝန်ကြီးချုပ်ဖြစ်တင်မြှောက်တဲ့ပထမဆုံးတော့သမ္မတအမေကိုသမ္မတအသစ်ဖြစ်
ဒီကနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
တနင်္လာနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကင်မြို့သက်နဲ့ဦးစာမိုးဝီတို့ပြောပြပေးသွားကြတာပါရှင်။အခုမနက်ခင်းသတင်းလွှာမှာတော့အရင်ဆုံး၃ရက်ကြာဩစတြေးလျအာဆီယံထိပ်သီးစည်းဝေးပွဲမှာအပြောအများဆုံးအကြောင်းကဘာလဲဆိုတာကြည့်ကြရအောင်ပါ။ဩစတြေးလျအာဆီယံ၃ရက်ကြာထိပ်သီးအစည်းအဝေးအတွင်းအများဆုံးပြောဆိုနေကြတဲ့အကြောင်းအရာကတော့ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေပဲဖြစ်ပါတယ်။အစည်းအဝေးပြီးအင်ရှင်ဩစတြေးလျဝန်ကြီးချုပ်နဲ့အာဆီယံအလှည့်ကြဥက္ကဋ္ဌစင်ကာပူဝန်ကြီးချုပ်တို့ရဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာလည်းဒီကိစ္စဟာအဓိကအကြောင်းအရာတစ်ခုအနေနဲ့နေရာယူထားတဲ့အကြောင်းမတ်အင်ဂျင်နိုင်ကဆက်ပြီးပြောပြပါမယ်ရှင်။
မတ်လ16ရက်နေ့ကနေ18ရက်နေ့အထိဆစ်ဒနီမြို့မှာကျင်းပခဲ့တဲ့ပထမဆုံးအကြိမ်ဩစတြေးလျနဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာအကြမ်းဖက်ဆုံးရောက်ဝါဒနဲ့အဆုံးရောက်ဝါဒရိုက်သွင်းခံရမှု NDA ကြီးထွားလာမှုကိုပုံမှုအနီးကပ်ပူးပေါင်းကင်တွယ်ဖြေရှင်းဖို့ဩစတြေးလျနဲ့အာဆီယံခေါင်းဆောင်တွေသဘောတူညီခဲ့ကြပါတယ်။ဆွေးနွေးပွဲပြီးထုတ်ပြန်တဲ့ကြေညာချက်မှာပြည်သူတွေရဲ့လူ့အခွင့်အရေးကိုအကာအကွယ်ပေးရေးဆုံးဖြတ်ချက်တစ်ခုအနေနဲ့ထည့်သွင်းဖော်ပြထားပေမယ့်မြန်မာနိုင်ငံကလူနည်းစုရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်လို့ဘာမှပါမလာပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လကုန်ပိုင်းကစပြီးမြန်မာစစ်တပ်ရဲ့အင်အားသုံးနယ်မြေရှင်းလင်းမှုကြောင့်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးထွက်ပြေးခဲ့ရတဲ့အခြေအနေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလို့ကုလသမဂ္ဂကသတ်မှတ်ခဲ့တာပါ။ထိပ်သီးဆွေးနွေးပွဲမှာတော့ရိုဟင်ဂျာအရေးကိစ္စကိုသူတို့အချိန်တော်ယူဆွေးနွေးခဲ့ကြောင်းနဲ့ဒေါင်ဆန်းစုကြည်ကလည်းအခြေအနေတွေကိုအသေးချာရှင်းပြခဲ့ကြောင်းဩစတြေးလျဝန်ကြီးချုပ်မဲလ်ကွန်တမ်ဘယ်ကလက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌစင်ကာပူနိုင်ငံဝန်ကြီးချုပ်လီရှယ်လွန်းနဲ့တနင်္ဂနွေနေ့ကပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်ကလူသားဘေးဒုက္ခအကျက်အတဲကြီးကိုဘယ်လိုအကောင်းဆုံးဖြေရှင်းနိုင်မလဲဆိုတာအပြုသဘောချိကပ်ခဲ့ကြတယ်လို့လည်းမစ္စတာတမ်ဘယ်ကအခုလိုပြောပါတယ်
။ It's a very complex problem. She seeks support from ASEAN and other nations.To provide help from a humanitarian and capacity building
ဒီကိစ္စဟာတော်လေးရှုပ်ထွေးတဲ့ပြဿနာပါဒီကိစ္စပေါ်မှာအာဆီယံနဲ့အခြားနိုင်ငံတွေအနေနဲ့လူသားချင်းစာနာကူညီမှုနဲ့လူ့စွမ်းအားတည်ဆောက်ရေးတွေမှာအကူအညီပေးကြဖို့ဒေါက်ဆန်းစုကြည်ကအကူအညီတောင်းခံထားပါတယ်အခုလိုပဋိပက္ခဖြစ်နေတာတွေနဲ့ရှေ့ပြောင်းဒုက္ခသည်တွေခံစားနေတာမှုတွေကိုအဆုံးသတ်ဖို့ကျွန်တော်တို့အားလုံးလည်းကြိုးပမ်းနေပါတယ်လူသားယက်တီမှုဆန်ရအကျက်တဲဘေးဒုက္ခကြီးကိုဘယ်လိုမျိုးငြင်းငြင်းချမ်းချမ်းနဲ့လင်းလင်းမြန်မြန်ဖြေရှင်းနိုင်မလဲဆိုတာကိုအကူအညီပေးဖို့ဟာကျွန်တော်တို့ညီမန်းချက်ပါ
စင်ကာပူဝန်ကြီးချုပ်လီရှယ်လွန်ကလည်းရိုဟင်ဂျာအကျပ်တဲကိုအာဆီယံအဖွဲ့ဝင်နိုင်ငံတွေအားလုံးကစိုးရိမ်ပူပန်မိပေမယ့်ဒီပေါ်အတင်းကျပ်ဖိအားပေးတာမျိုးအာဆီယံအနေနဲ့ဝင်ရောက်ဆွတ်ဖက်ဆောင်ရွက်နိုင်မှာမဟုတ်ဘူးလို့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
် All of us in the region we would be anxious if there's any instability or any trouble in any of our member countries
ပေါ်ဝင်နိုင်ငံဘယ်နိုင်ငံမှမဆိုမတူညီဖြစ်တာဒါမှမဟုတ်အကြက်တဲဆိုင်လာတာဆိုရင်ဒေတာတွင်းကကျွန်တော်တို့အားလုံးစိုးရိမ်ကြမှာပါပဲလူသားစာနာမှုဆိုင်ရာအခြေအနေဖြစ်လာမယ်လူတွေရဲ့သားရွာပြောရေးအသက်ရှင်ရက်ဒီရေးနဲ့လုံခြုံဘေးကင်းရေးစတာတွေအန္တရာယ်ရှိလာမယ်ဆိုရင်လူသားတွေဖြစ်တဲ့ကျွန်တော်တို့လည်းစိုးရိမ်ကြတာပါပဲ
ဩစတြေးလျဝန်ကြီးချုပ်မဲလ်ကွန်တမ်ဘယ်ရဲ့အထူးဧည့်သည်တော်ဖြစ်ပါဖိတ်ကြားခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာ ထိပ်တီးဆွေးနွေးပွဲအပြီးမှာဆစ်ဒနီကနေမြို့တော်ကင်ဘာရာကိုဆက်လက်ထွက်ခွာသွားပါတယ်။ဒီကနေ့တနင်္လာနေ့မှာဝင်ကြီးချုပ်နဲ့နှစ်နိုင်ငံဆက်ဆံရေးတီးတန့်တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ရိုဟင်ဂျာအရေးမှာအနောက်နိုင်ငံတွေကမြန်မာကိုဖိအားပေးဆက်ဆံနေပြီးမြေဩစတြေးလျကတော့အရင်တိုင်းပဲဒေါအောင်ဆန်းစုကြည်အစိုးရကိုဆက်လက်ပံ့ပိုးထောက်ခံသွားမှာဖြစ်တယ်လို့မြင်ကြောင်းဩစတြေးလျအခြေစိုက်မြန်မာအရေးလှုပ်ရှားနေတဲ့ဩစတြေးလျမြန်မာရုံးရဲ့ညွှန်ကြားမှုဒေါက်တာမြင့်ချိုက VOE ကိုပြောပါရစေ
။လက်ရှိဩစတြေးလျနိုင်ငံကနေမြန်မာနိုင်ငံကိုထောက်ခံအားပေးနေတဲ့ပုံစံတိုင်းပဲဆက်သွားမယ်ဆိုတဲ့ဥစ္စာကိုပြောဖို့ရှိမယ်။အလွန်ဆုံးဩစတြေးလျမှာဟာလာရှိနေကြတဲ့တချို့အုပ်စုတွေရဲ့ဖိအားကြောင့်ပေါ့လေ။ဩစတြေးလျအစိုးရအနေနဲ့နည်းနည်းပိုပြောစရာရှိတာကတော့ရခိုင်ပြည်နယ်မှာဖြစ်ဖြစ်နေတဲ့လူကွင်ချိုးဖောက်တဲ့ကိစ္စတွေကိုသူတို့စိုးရိမ်နေတဲ့ဒါကြောင့်မို့လို့ဒါတွေကိုတော်ဆန်းစီဖြည့်ရှင်းပြီးဘူးတသရုံအနေနဲ့ဟာလာတိုက်တွန်းလိုပါတယ်တလောက်တော့သလိုဟာလာပြောမယ်လို့တော့ကျွန်တော်ယူဆတယ်ဒါကတော့အားလုံးဒီဘက်ကတူတွေဂျင်းအောင်လုပ်ပေးရတဲ့သဘောပဲဖြစ်မယ်သူတို့တကယ်ကြတော့ဒီပြဿနာဖြည့်ရှင်းဖို့အတွက်နိုင်ငံရေးရာရောသာဓမန်ရေးရာရောဟာလာငွေရေးကြီးရာရောဤပညာပိုင်းရာရောဩစတြေးလျကတော်ဆန်းစုကြည်ကိုကူညီပေးမယ်လို့ကျွန်တော်အဲ့လိုယုံကြည်တယ်ဗျ
ဒေတာစံတော်ချင်းတနင်္လာနေ့ညနေ 9:00 မှာတော့ကင်ဘာရာမြို့ကမြန်မာတန်ရုံမှာဩစတြေးလျရောက်မြန်မာအတိုင်းဝိုင်းနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံမှာပါမနေ့တနင်္ဂနွေနောက်ပိုင်းကမြန်မာတန်ရုံကိုရောက်ရှိလာတဲ့ဒေါအောင်ဆန်းစုကြည်ကိုဩစတြေးလျနိုင်ငံကို February လကတည်းကရောက်ရှိနေထိုင်နေတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အလုတ်အမှုဆောင်ဦးဝင်းထိန်နဲ့အတူ NLD အဖွဲ့ဝင်ဟောင်းတချို့တွားရောက်နှုတ်ဆက်ခဲ့ကြပါတယ်အဲ့ဒီတွေ့ဆုံပွဲမှာတော့မြန်မာနိုင်ငံအနေနဲ့စိန်ခေါ်မှုတွေရင်ဆိုင်နေရချိန်မှာအလုံးစီစီလုံးလုံးနဲ့တက်နိုင်တဲ့လောက်ဝိုင်းဝန်းဆောင်ရွက်ကြဖို့ဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်ရှင်
။မတ်အင်ဂျင်နိုင်ပြောပြသွားတာပါရှင်။အခုမြန်မာအရေးဆွေးနွေးကအလှည့်ကျလာပါပြီ။မြန်မာစားသောက်တွေထဲမှာပဲရုပ်ဟာထူးခြားတဲ့အာဏာသိမ်းရှိပြီးအမေရိကန်မှာလွယ်လွယ်ကူကူဝယ်နိုင်တဲ့အဆင့်ထိရောက်အောင်လုပ်ငန်းကိုတိုးချဲ့သွားဖို့စိတ်ကူးထားတယ်လို့ဆန်ဖရန်စစ္စကိုမြို့ကဦးမောင်မောင်သိန်းကပြောပါတယ်။ဆက်ထက်မှာပတ်စံထည့်ပြီးချော်ရီဝဲသလိုအလွဲတကူဝဲနိုင်တဲ့အဆင့်အထိဒီလုပ်ငန်းကိုတိုးချဲ့သွားမယ်လို့လည်းသူကပြောပါတယ်။အလွမ်းကြီးလို့နာမည်ပေးထားတဲ့သူ့ရဲ့ပဲပြုတ်လုပ်ငန်းအကြောင်းဦးမောင်သိန်းကိုဦးသိန်းထိုက်ဦးကတွေ့ဆုံမေးမြန်းထားပါတယ်ရှင
်။ဘာဝင်ကိုကျွန်တော်ကကြည့်တာကကျွန်တော်88ဒီမိုကရေစီရေးလှုပ်ရှားမှုအစဆောင်သားတွေဖန်ခံခဲ့ရတဲ့141အုပ်စုအဖွဲ့ဝင်တယောက်အနေနဲ့သိတာပါ။ဒါပေမဲ့ဝါရှင်တန်မြို့တော်ကိုမကြာခဏလာတဲ့အခါမှာပဲပြုတ်လာလာပြီးတော့ရောင်းနေပေါ့လေ
။ဟုတ်ကဲ
့။ဒီမြန်နဲ့ကပဲပြုတ်လာလာရောင်းနေဆန်ဖရန်စစ္စကိုကနေဝါရှင်တန်ကိုလာတဲ့ပဲပြုတ်လာရောင်းနေသူဆိုပြီးတော့သိတာတော့ကျွန်တော်ဒီပဲပြုတ်ရောင်းနေကိစ္စကိုကျွန်တော်တော့စိတ်ဝင်စားတယ
်။ဟုတ်
ကဲ့။ဒါလေမြန်နဲ့လာပြီးတော့ရောင်းတာဆိုတော
့
ပထမဆုံးသိကျင်တဲ့မိကွန်းကတော့ပဲပြုတ်ရောင်းနေ
။ဟုတ်ကဲ့။ဒ
ီမြန်နဲ့လာပြီးတော့ခုလိုပဲပြုတ်ရောင်းနေ
။
ဘုံမောင်းသိကတ်ရဲ့လား
။ဟာကတ်ပါလေ။ကြိုက်ပါတယ်ဆိုတော့ကျွန်တော်တို့ဒီဆန်ဖရန်စစ္စကိုမှာရောင်းတဲ့ဈေးရင်ပတ်ဝန်းကျင်လောက်တော့ရအောင်ကျွန်တော်ဟိုအဆင်ပြေအောင်ကျွန်တော်ညှိနှိုင်းထားပြီးတော့လုပ်တယ်ဒီအဲဝါရှင်တန် DC မှာလည်းဒီကျွန်တော်ပဲပြုတ်ကိုအားပေးခြင်းနဲ့ဆိုတဲ့ခါကျတော့
ပဲပြုတ်လာရောင်းနေကြိုက်တယ်ဆိုတော့ကျွန်တော်အမျက်ခွန်ဌာနဟိုမေးရမယ်မေးခွန်းမျိုးပဲကျွန်တော်မေးရမှာပဲ
ဟာ
ကိုမောင်သိန်းဒီမှာပဲပြုတ်တထုပ်ကိုဘယ်လောက်နဲ့ရောင်းလဲ
ဘယ်
လောက်နဲ့သွင်းလဲပေါ့
ကျွန်တော်ဒီရောက်ကိုဒီမှာရောင်းတဲ့လူတွေပြန်မရောင်းရင်တို့စီရောက်ကိုနှစ်ကြက်ခွဲနေရောက်ပဲ
တစ်ထုပ်ကိုနှစ်ကြက်ခွဲနေဒီကိုသွင်းနေ
ဟုတ်ကဲ
့ဒီကောင်လေးတစ်ခေါက်တစ်ခေါက်လာလို့ရှိရင်ဘယ်လောက်သဲလာနိုင်လဲ
တစ်ခေါက်တစ်ခေါက်သဲလာကျွန်တော်ကဟိုပေါင်90တစ်ထုပ်ကပေါင်90အဲ့တအိတ်ကကျွန်တော်ကအထုပ်80ပါတယ်အဲ့တော့အဲ့မှာ10အိတ်ကျွန်တော်တည်လို့ရတယ်ဆိုတော့အဲ့မှာအထုပ်900ဟန်ဂေရီကကျွန်တော်35ပေါင်ဒီရတယ်ဆိုတော့အဲ့မှာအထုပ်90ပါတယ်ဆိုတော့တစ်ခေါက်လာတဲ့950ပါ
ကောနေရခေါက်လာရင်950ဆိုတော့တွက်ကြည့်ရင်နှစ်ကြက်က1500 50က325 1895 1895ဒေါ်လာရတယ်ဆိုရင
်
လင်းကားနဲ့ဒီသူ့အရင်နဲ့ကိုက်ရလ
ားလင်းက
ားလည်းပေးရသေး
တယ်လင်းကားလည်းကိုက်ပေးရတယ်ဟိုဟာကျွန်တော်ပစ္စည်းတွေကလည်းပေးရတယ်ပစ္စည်းတွေကကြတော့ကျွန်တော်ကဒီ Virgin America မှာ airline မှာကျွန်တော်က gold member လုပ်ထားတဲ့ခါကြတော့သူကကျွန်တော်ကအမ10ထုပ်တည်တယ်ဆိုပေမဲ့ကျွန်တော်ကဟို10ထုပ်ပို့ပေးရ2ထုပ်ကကျွန်တော် free ပေးရအဲ့တော့တစ်ထုပ်ကိုပေါင်90တစ်ထုပ်ကိုသူကအစိတ်ဆိုတော့ကျွန်တော်က10ထုပ်ပို့ဆုံးငွေနေရပေးရလေးပြန်ကအတွားပြန်ကကျွန်တော်ကခီးစင်ကိုကြိုပြီးတော့2လ3လလောက်ဆင်ပြီးတော့ကျွန်တော်ကတို့လို discount ပေးတဲ့အချိန်မှာကျွန်တော်ကလှမ်းလှမ်းပြီးတော့ဝယ်ထားတဲ့ခါကျတော့ကျူတင် season လာတဲ့ခါကျတော့ကျွန်တော်ကအများဆုံးပေးရရင်350ပဲ တော့ပြန်ဆန်ဖရန်စစ္စကိုကနေပြီးတော့နယူးယောက်ဖြစ်ဖြစ်ဆန်ဖရန်စစ္စကိုကနေဝါရှင်တန်ဒီစီဖြစ်ဖြစ်အတော့ပြန်350လေကျွန်တော်ပေးရပုံမပေးရအောင်အဲ့တော့အတော့ပြန်ဆိုရင်ပစ္စည်းဘောတဲ့ဘောပါဆိုရင်950ပါဝင်ကျင်တော့ကြာပါအ
ဲ့တော့ရတာ1800ကျော်ဆိုတော့ဟုတ်ပြီနေစရိတ်ဟိုကြိုက်တယ
်
ကြိုက်တယ်ဟိုတနစ်ကိုဘယ်နှခေါက်လောက်ဒီလိုထွက်တယ်ပြီးရောင်းရတယ်လေ
အားလုံးစုစုပေါင်းဆိုတော့နေဒီအကုန်လုံးထိုင်တော့10ခေါက်ထက်10ခေါက်12ခေါက်လောက်ကတော့အနည်းဆုံးကျွန်တော်
တနစ်ကိုဒီလိုပဲလင်းပြန်တဲ့လဲပြုတ်လိုက်ရောင်းရတယ်အဲ့တော့ဒီဝါရှင်တန်တမျိုးတည်းပဲလားတခြားမျိုးတွေရောရှိသေးတယ်
မဟုတ်ဘူးဝါရှင်တန်ဒီစီပဲကျွန်တော်ဝါရှင်တန်ဒီစီပို့တယ်နော်နယူးယောက်ပို့တယ်ကျွန်တော်ချီကာဂိုတစ်စက်ကနေဘာဖလိုတွားတယ်ကျွန်တော်ဆန်ဒီယေဂိုတွားတယ်ဟုတ်ပဲဆိုလို့ရှိရင်ကျွန်တော်ဝါဆီယက်တာပဲကျွန်တော်တွားဆီယက်တာနေဆိုကျွန်တော်တစ်ခါလေကျန်ကနေဒါပါကူးလိုက်တယ
်ဟုတ်ကူကနေဒါအထိပေါ့
ဟာကနေဒါ
တခြားနိုင်ငံတွေရောပို့တာရှိသေးလား
တခြားနိုင်ငံတွေပို့တာကတော့စားတဲ့လူတွေရှိရင်ကျွန်တော်ကကျွန်တော်ယူရိုပလေးပိုင်းတွားမှတော့ကျွန်တော်လက်ဆောင်ယူရတာပေါ့အခုနောက်ပိုင်းတို့တွေမှာတဲ့ခါကျတော့ကျွန်တော်ကတော့ဒိုင်ရိုက်မလုပ်ပေးနိုင်ဘူးတကယ်ချင်းနေတော့ယူရိုကိုတွားတဲ့တကယ်ချင်းတွေကနေပြီးတော့ဆန်ဖရန်စစ္စကိုကနေတွားရတယ်ဆိုအများတော့အဖြစ်အကောင်းဆုံးလက်ဆောင်ဆိုပြီးတော့ယူရိုကိုလွမ်းပြေတဲတော့ရတယ
်ဒီနာမည်ပေါ့လေလွမ်းပြေဆိုတဲ့နာမည်ရောဘလို့စပြီးတော့ပြည်ပြေခဲ့တယ်
အဲ့ဒါကတော့ကျွန်တော်ရင်တွင်းဖြစ်ပေါ့နော်ဟိုလွမ်းလွန်းလွန်းလို့အလွမ်းပြေလို့နာမည်ပေးခဲ့တာ
အခုမြန်မာတွေကြားထဲမှာလည်းတော်တော်များများဒီအထူးသဖြင့်အမေရိကန်ပြည်တော်စုမှာအားပေးကြတယ်အဲ့တော့ပို့ရတာလည်းကြိုက်တယ်ပေါ့နော
်ဟုတ်ကဲ့
အဲ့တော့ပေးရဘယ်ရရ
ပေးကတော့ကျွန်တော်တို့ကဟိုဟာအဓိကတော့ကျွန်တော်ဒီဟိုတင်းပေါ့ဘယ်လိုခေါ်မလဲဒီလက်ကားရောင်းတဲ့ဆိုင်ကနေပြီးတော့ကျွန်တော်ဝယ်ရကုန်ကျန်းကတော့products of canada ရှိတယ် products of usa ရှိတယ်အခုပမာကြီးမှာအခုဒီဟိုတင်းဟိုတင်းဈေးမှာရောင်းနေတဲ့ပဲတွေကကနေဒါကနေပြန်ဝင်နေတဲ့ဟာတို့က yellow pea yellow peas whole လို့ခေါ်တယ်ဟိုဥပမာဆိုပဲပြုတ်ပဲခေါ်တာပေါ့မြန်မာပြည်မှာတော့ပဲပြုတ်ပဲခေါ်တာပေါ့ဟုတ
်တယ်ဒါမြန်မာပြည်မှာစားတဲ့ပဲပြုတ်မျို
းမြန်မာပြည်မှာစားတဲ့ပဲပြုတ်မျို
းမြန်မာအရသာနဲ့အတူတူပဲ
မြန်မာအရသာနဲ့အတူတူပဲ process တူရင် process တူရင်အရသာတူတယ် process မတူရင်အရာတော့မတူဘူးဘာလို့ process မတူဘူးလဲတူတယ်လို့ပြောရဆိုဒီစတော်ပဲပြုတ်လို့ခေါ်တဲ့အခုကျွန်တော်ရောင်းနေတဲ့စတော်ပဲပြုတ်ပေါ့နော်ပဲပြုတ်လို့အလွယ်တကူခေါ်ပေမဲ့စတော်ပဲပြုတ်လို့ပြောပေမဲ့စတော်ပဲပြုတ်ကတကယ်တမ်းတော့စတော်ကဲပြုတ်တဲ့ပဲပြုတ်စတော်ကဲပဲပြုတ်ကနေစတော်ပဲပြုတ်ဆိုဖြစ်တာအဲ့ဒီကနေပြီးတော့မှအခုအဲ့စတော်ပဲပြုတ် process ကတော့ကြာတယ်ဒီတိုင်းပဲပြုတ်ကတော့ဗျာထမင်းအိုးနဲ့ပြုတ်လိုက်ပဲပြုတ်ဖြစ်တာအဲ့ဒါဒီပေါင်းနဲ့ထက်ပြုတ်လဲလဲပဲပြုတ်ဖြစ်တာပဲဒါပေမဲ့ပဲပြုတ်ဤပြီးတော့အလုံးမပြည့်အဲ့ဒါဟိုအလုံးလည်းမပြည့်ဘူးထမေးကြော်ကိုတိမလို့လို့ကြည့်ပါလေထမေးကြော်လေးတွေထက်မွေးအလုံးမပြည့်အောင်ကြီးလိုက်လဲတင်းနေတယ်လို့ပဲဒါပေမဲ့စားကြည့်လိုက်ဤနေတာအဲ့ဒီဟာသူ့ process ကအရှည်ကြီးဗျာ
အမေရိကန်ပြည်အောင်စုမှာဒီအစားတော်ရောင်းချတာဆိုတော့
ဟုတ်ကဲ့
ဟိုဘေးကင်းလုံခြုံမှုလို့ပါလို့
ဘေးကင်းလုံခြုံမှုကကျွန်တော်တို့ကအဲ့ဒါကအစားအစာရဟိုးစလုတ်တာနေနောက်ဆုံးအစ်စ်ဒီကျွန်တော်တို့နောက်ဆုံးဒီထုတ်ရောင်းတဲ့ဒီကျွန်တော်နောက်ဆုံးဒီ FDA approval ပါလို့ဆိုတာကဒါကြီးကဒီတိုင်းပြည်မှာမရှိမဖြစ်လိုအပ်တဲ့အရာတွေပဲ
အဲ့တော့ဘုံဘုံလေးကလိုက်ရောင်းတယ်အမှရှိတဲ့မိသားစု
ကစားငယ်ဆုံးကအဓိကလိုက်ပြီးတော့သူကကျွန်တော်ဟိုနောက်ကနေထိန်းသေးတယ်ပေါ့အမျိုးသမီးကလည်းနည်းနည်းပါးပါးလိုက်ထိန်းသေးတယ်
အဲ့တော့လုပ်ငန်းလုပ်တဲ့လုပ်ငန်းလေဘက်ပုံစင်စင်ပေါ့ကျွန်တော်ကနည်းနည်းကျွန်တော်ကိုတင်းတင်းလေးရှင်းပြပေးပ
ါအခုဆို10နှစ်ရှိသွားပြီစားလုပ်တာကတော့ပထမအဦးဆုံးကျွန်တော်ဘယ်လိုပြောမလို့ကိုကလွမ်းလွန်းလို့စားဖို့ဆိုပြီးတော့စားလုပ်တာဒါပေမဲ့ဒီအကူတင်းချတင်လာတာကျွန်တော်ဗမာပြည်မှာကလေးကဒီပဲပြုတ်လုပ်တဲ့ process ကိုအတော်ကြီးပဲပြုတ်ပြုတ်တဲ့အတော်ကြီးပဲပြုတ်ပြုတ်တဲ့အတော်ကြီးဆိုတာမှကိုစားလို့အရန်ကြိုက်တဲ့ပဲပြုတ်ပြုတ်တဲ့အတော်ကြီးကိုအိမ်ကိုပြင်ပြီးတော့တေချာကြက်ကြက်နာတင်လာအဓိကဒီပေးပြုတ်ကောင်းတဲ့ quality ကောင်းကောင်းထွက်လာဖို့ကဒီဘယ်လိုပြောဆုံးပြူလို့ခေါ်တဲ့ပဲကိုကျွန်တော်တို့ဆွဲထုတ်နေရမယ်အဲ့ဒါနောက်ဆုံးကျအခုနောက်ပိုင်းများများ mass production လေးထုတ်လာတဲ့ခါကျတော့အဲ့ဒီဆုံးပြူကကျွန်တော်ကခွဲတတ်တဲ့နည်းကျွန်တော်ရသွားတော့ပဲနှစ်ချမ်းကွဲနေတဲ့ဟာငကူကွဲတွေအားလုံးကိုကျွန်တော်ကစကားစစ်တဲ့အချိန်မှလည်းကျွန်တော်ရွေးထုတ်ပြန်ပြီးတော့အဲ့ဒီပဲကွဲတွေကိုကျွန်တော်မထည့်ဘူးဒါကြောင့်မို့ကျွန်တော်ပဲကအလုံးလေးတွေကြီးကိုကျွန်တော်တတ်တတ်ဖြစ်နေအဲ့ဒီမှာဘာကွာလဲဆိုလူတယောက်မေးဘာဖြစ်လဲဟိုပဲကွဲလဲစားလို့ရတာပဲဒီပဲနဲ့ဘာဖြစ်လို့မရောတာလဲပဲကနှစ်ချမ်းကွဲသွားပြီးသူကဘာမရှိတဲ့အတွက်သူ့ရဲ့ပြုတ်ချိန်ကြလို့ရှိရင်နူးတဲ့ချိန်ပဲပေါင်းတဲ့ချိန်နူးတဲ့ချိန်ကမတူဒီပဲနူးဖို့အတွက်ဟိုပဲတွေကအရေးပြောကုန်တယ်ဟိုပဲနူးပြီးတဲ့အချိန်မှာခြိုင်ဒီပဲကမနူးသေးဘူးအဲ့မှာအဲ့ဒီဆက်တောက်လေးတွေမဖြစ်အောင်လို့ဆိုကျွန်တော်ကအဲ့ဒီအကုန်လုံးကျွန်တော်တန့်စင်ပလိုက်တယ်နောက်ပြီးတော့ကျွန်တော်က MGS3 လုံးဝအချုံမုံလုံးဝမပါဘူးအဲ့ဒါ
အဲ့တော့အခုဒီဝယ်တဲ့လူကများလာတယ်
ဒီမှာနိုင်ငံဒီပြည်နိုင်ငံတွေဒီပြည်မျိုးတွေလည်းတင်ပို့ရတာတွေများလာတဲ့ခါကျတော့မိသားစုနဲ့နိုင်မာရဲလားမနိုင်ဘူးကျွန်တော်အဲ့ဒါအကုန်လုံးအစီအစဉ်ဆွဲထားတယ်ဒီမှာနောက်စစ်တဲ့ကျွန်တော်စေယုံစင်တို့ဟာတော့မှာ
စေယုံစင်တော့မယ်ဆိုကျွန်တော်စေယုံဟာနေနေရာငါမယ်ကျွန်တော်ဒီအကုန်လုံးပေါ့နော်လူလူအပ်တဲ့ဟာလေးတွေအဲ့တော့မတ်ကက်ကလည်းတော့ကြီးလာမယ်အဲ့တော့တကယ်၍ဒီစေယုံတစ်စစ်တက်လို့မှပို့ပြီးတော့ဒီဖြစ်မယ်ဆိုတော့ညမာပြီးစေယုံပြန်ထောင်မလာပေါ့ဒါပေမဲ့ညမာနိုင်ငံမှာရောင်းတဲ့ဈေးနဲ့တော့ပဲတူမလဲအဲကိုမောင်သိရင်ကျွန်တော်တို့ဒီဟိုရီယာဘဲပြုတ်ဆိုပြီးတော့ရောင်းတဲ့သူတို့ဒ
ဒီကိစ္စပေါ်မှာအာဆီယံနဲ့အခြားနိုင်ငံတွေအနေနဲ့ဒီတာတွင်ကကျွန်တော်ဟိုအထုပ်90အဲ့လိုပြောကျွန်တော်ဟိုအထုပ်80အဲ့လိုယူသွားတယ်တကယ်ချင်းနေလက်ဆောင်ပေးတယ်ဟိုကတကယ်ချင်းနေကလည်းအရင်ကြိုက်တယ် ဟိုဒီမှာစိတ်ဟုတ်လားထားဖို့လဲကံလာနေမလို့လားကံလာနေဆိုဈေးကွက်ကရှိတယ်ဈေးကွက်ကရှိတယ်ဆိုတော့အခုဗမာပြည်မှာဟိုတကူကိုယ့်ရဲ့ unique products ခေါ်တာပါနော်ဒါကျွန်တော်တို့ဗမာလူမျိုးရဲ့ဟိုဒီပင်ဘယ်လူမျိုးမှမရှိတဲ့အစားတော့ကပဲပြုတ်ပြီဥမာမိုးဟင်းကားလို့ဘာလို့ကျွန်တော်တို့ထင်တယ်မဟုတ်မိုးဟင်းကားလို့ဘာလို့ကဒီနူရယ်နဲ့ဒီဟိုဒီဒီဆန်ဟိုဆန်ကော့စ်ဟိုဒီဘောနော်မဟုတ် တော့ပေပြုတ်မှာက fiber က 64% ဒီပါတာ diet dietary fiber လို့ခေါ်တယ်dietary fiber က 64% ဒီပါတဲ့ခါကျဒီပေပြုတ်စားရင်ကျွန်တော်တို့ဟိုဟာပေါ့ဗျာဟလာဟိုဟိုဟိုဟာလေးရွှင်နေဗျာအမှန်တရားဟိုဟာဟိုဖြစ်ဟိုဟာခေါင်းမထည့်ဘူးကျန်းမာရေးကောင်းတယ်နောက်အဓိကဟိုဟာဒီ protein ဒီဟာအာဟိုအစားတောက်ကကျွန်တော်တို့ကဘယ်လိုခေါ်မလဲ vitamin protein အားရှိတယ်ဒီဟာတွေစားပြီးကျွန်တော်တို့ဘဝတွေလူဖြစ်နေတာ
ကိုမောင်တဲ့ဒီလုပ်ငန်းကိုလောလောဆယ်မှာလက်တလောပေါ့လေဒီဖြန့်ပြူးရေးကိုဘယ်လောက်ဒီချဲဖို့စီစီစီ
ကျွန်တော်ကဘိုင်းနေစက်တီနဲ့ဒီရောင်းမှုတော့စိတ်ခုရှင်ဘိုင်းနေစက်တီဆိုတာမှာကျွန်တော်တို့မှာအချွေးဟိုဘူးလေးလေးလေဗျာပက်စီဖြစ်ဖြစ်ကိုကာကိုလာဖြစ်ဖြစ်မှာတစ်ချက်85နဲ့တစ်ချက်ထည့်လိုက်ဂလုံးဆိုကိုလူချင်းနဲ့နှမထည့်လိုက်ကျွန်တော်အဲ့ဒီဟိုလေးလုပ်ပြီးတော့ဒါကိုဟိုထုတ်ကိုပဲပြုတ်နှစ်ပတ်နဲ့တို့လက်နှိပ်ထုတ်လိုက်ရင်အဲပေပြုတ်ထွက်လာတဲ့အစစ်အထိကျွန်တော်စိတ်ကူးလာတယ
်။ဒီနမူနာလေးပါလိမ့်မပါဘူးလား
။ပါပါတယ်နမူနာ
။ပါပါနမူနာပါ။နမူနာပေါ့။အကြီးသေးအားဖြင့်အဲထိန်းနိုင်အောင်ဘယ်လိုလုပ်လဲ
။အကြီးသေးထိန်းနိုင်အောင်တော့ကျွန်တော်ပြောရရင်ဟိုဂျပန်နီးပညာပေါ့နော်။ဂျပန်နီးပညာဆိုခေါ်တယ်။ထိုင်ဇန်ဆိုတဲ့နီးပညာ။သူကဘာဖြစ်လို့ဆိုတော့ PDCA တို့သူရဲ့စလုံးက PDCA ဆိုပြီးတော့ရှင်။ P က plan ပေါ့ဗျာ။ဒီကဒူးပေါ့ဗျာထုတ်တာထုတ်လို့တာပြောဆိုစီဆိုတာချက်ပေါ့ဗျာအေးဆိုတာ adjust လုပ်ပေးတာအဲ့အများနဲ့ကိုထုတ်တဲ့ပစ္စည်းပေါ်မှာဒီစေတနာအဓိကစေတနာစေတနာထားပြီးတော့စားတုံးတဲ့လူတွေဘယ်လိုပူကောင်းလာအောင်ပူထုတ်လာတာနဲ့အမြကြာလာတာနဲ့အမြကိုမှဒီကောင်းကွက်လေးတွေပူပူတွေ့လာတာအဲ့ဒါကြောင့်တဖြည်းဖြည်းပစ္စည်းကပူလဲကောင်းလာတယ် quality လည်းမကျအောင်အဓိကတော့စေတနာအဓိက
ကိုမမေ
းပြီးပါပြီးပါပြီးပါပါ
တင်ထိုင်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့မြန်မာအရေးစုနေကအစီအစဉ်ဖြစ်ပါလေရှင်။ဖီယိုရီသတင်းရှင်တွေအနေနဲ့ကျမတို့စီကိုစားရက်ကနေဝေဖန်ကြံပေးစာတွေပြပို့လို့တဲ့တည်တချင်းတွေတောင်းယူလို့တဲ့ဆိုရင်စားရိုက်လိပ်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စားရိုက်ကြီးစားရိုက်တက်တာအမှတ်55ကိုစာရေးသားဆက်သွယ်နိုင်ပါတယ်။တယ်လီဖုန်းနံပါတ်ကတော့12923255554ဖြစ်ပါလေရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာဒိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American Bank ကတင်လာနေမနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48နဲ့လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေထဲမှာမြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ရမှာဖြစ်ပြီးဥစည်သူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်မှာတော့ရခိုင်ပြည်နယ်ပြဿနာနဲ့ဗန္ဒာငွေကြေးဆိုင်ရာအခက်အခဲအဆိုးရွားဘယ်လိုဖြစ်ရှင်းမလဲဆိုတဲ့ခေါင်းစဉ်နဲ့နားဆင်နိုင်ပါတယ်။အစီအစဉ်နောက်ပိုင်းမှာကမ္ဘာတစ်လွှာထူးခြားစံပြသတင်းများအစီအစဉ်လည်းထုတ်လွှင့်ပေးပါမယ်ရှင်။အခုရင်ဆုံးတော့မယိတနာကျော်အစီအစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်။မင်္ဂလာပါရှင် VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းတီလီတပုတ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်နေချင်းချင်းပေးပို့လာတဲ့မြစ်တာတီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုတော့အရင် VOA သတင်းတွေကိုနားဆင်ပြီးတော့ Facebook ကနေမှတ်ချက်လေးတွေရေးလာကြတာကိုပြောပြပေးချင်ပါတယ်နော်။တက်ပိုင်ဆိုတဲ့တော်ရရှင်က VOA သတင်းကိုစိုက်နှစ်သက်သဖြင့် FM ကနေနားဆင်ရအောင်နေလန်လေးများရှင်ပြောပြပါတယ်။ဟုတ်ကဲ့ကျမတို့ဒီမြန်မာနိုင်ငံမှာရှိတဲ့ FM တချို့ကနေပြီးတော့ VOA သတင်းတချို့ကိုပြန်ပြီးတော့ထုတ်လွှင့်ပေးတာမျိုးရှိပါတယ်။ FM ကနေတိုက်ရိုက်ထုတ်လွှင့်ပေးတာတော့မရှိပါဘူးရှင်။ကျမတို့တည်င်းကိုဒီကားတွေပေါ်ကနေနားဆင်ခြင်းလဲဆိုတော့ကျမတို့တည်င်းတချို့တဝက်ကိုတော့လိုင်းလက်မီတာ190ကနေပြီးတော့ဖမ်းယူပြီးတော့နားဆင်နိုင်ပါတယ်။တယ်လီဖုန်းကနေတိုက်ရိုက်နားဆင်ခြင်းလဲဆိုတော့ Facebook ကနေတိုက်ရိုက်နားဆင်နိုင်ပါတယ်လို့ပဲပြောချင်ပါတယ်နော်။အဲ့ဒီမှာဒီရေဒီယိုအစီအစဉ်တွေကိုရောနောက်ပြီးရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့အစီအစဉ်ကိုရောဒီ Facebook ကနေအားလုံးကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဘာထိုက်ဆိုတဲ့သောရရှင်ကတော့ဥတော်ဇန်တာရဲ့ R2P ICC အလားအလားရွှေနေကန်အပိုင်းနှစ်ကိုအခုထိတင်ထားခြင်းမရှိသေးပါနဲ့ဖတ်ရှုရန်စောင့်မျှော်နေပါတယ်။ဟုတ်ကဲ့ပါကျမတို့အဲ့ဒီအစီအစဉ်ကိုအင်တာနက်ပေါ်မှာတင်ထားပြီးသွားပါရင်နော် Facebook ပေါ်မှာလည်းတင်ထားပေးပါတယ်။သွားပြီးတော့ပြန်ကြည့်ကြည့်ပါအောင်လို့ပဲပြောချင်ပါတယ်။ Okay ဆိုတဲ့သောရရှင်ကတော့တရင်မှန်ကိုအမြဲတမ်းတင်ပေးနေတာကိုအထူးကျေးဇူးတင်ပါအောင်ဆိုပြီးတော့ရေးလာတာပါ။ဟုတ်ကဲ့ပါနားဆင်တဲ့အတွက်လည်းကျမတို့ဘက်ကကျေးဇူးတင်ပါတယ်။နောက်ထပ်သောရရှင်တစ်ယောက်ကတော့မဝါပါမဝါဝါကတင်းစာရှင်းလင်းပွဲဖိတ်ချင်လို့လိမ့်စာနဲ့ခေါ်ဆိုလို့ရမယ့်ဖုန်းနံပါတ်ပို့ပေးစီခြင်းပါတယ်ဆိုပြီးတော့ VOE ကို Messenger ကနေပြီးစာပို့လာပါတယ်ဟုတ်ကဲ့ပါမဝါဝါအိမ်မှာလည်းအကြောင်းပြန်ထားပေးပါရနော်သူ့လိုမျိုးကျမတို့စီကိုတင်းစာရှင်းလင်းပွဲဖိတ်တာတို့တခြားအခမ်းအနားဖိတ်ချင်တာဆက်သွယ်ချင်တာဆိုရင်ကျမတို့စီကို email ကနေဆက်သွယ်တာကတော့အလွယ်ဆုံးအလင်းမြန်ဆုံးနဲ့အထူးရောက်ဆုံးဖြစ်ပါတယ်နော် email လိပ်စာ bermes@voenews.com ကို email ရေးပို့နိုင်ပါတယ်စလုံးမောင်က burmese@voanews.com ဖြစ်ပါလေရှင်။ဒါမှမဟုတ်လည်းကျမတို့ Facebook အစာမျက်နှာမှာဒီညမှာလာပြီးတော့ဒီ Messenger ကတစ်ဆင့်ဒါမှမဟုတ်လည်းကျမတို့ရဲ့သတင်းတွေအောက်မှာမှတ်ချက်နေရာကတစ်ဆင့်စာလှမ်းရေးနိုင်ပါတယ်။ဆက်သွယ်လာတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်။ဒါနဲ့ဇော်တန်းတိုးဆိုတဲ့သောရရှင်ကတော့ line နေမမိလို့အစ်စ်လိုချင်ပါတယ်ဆိုတော့ရေးလာပါတယ်။ဟုတ်ကဲ့ပါ။ကျမပြီးခဲ့တဲ့ဘက်ကတော့ကလည်းပြောခဲ့ပြပါရယ်နော်။ကျမတို့မီတာ line နေအစ်စ်ပြောင်းလဲပြီးတော့ထုတ်လွှင့်ပေးနေတာ။များများဆက်စားပြောင်းလာတာမဟုတ်ပါဘူး။နည်းနည်းစီပြောင်းသွားတော့ line နေဖတ်လို့မရဘူးဆိုတာလည်းဟုတ်ပါတယ်။ကျမတို့ website ပေါ်မှာလည်းအခုမီတာ line အသစ်တွေတင်ထားပေးပါတယ်။ကျမတို့ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကြားမှာလည်းမီတာ line အသစ်တွေကိုအမြဲတမ်းကြီးညာပေးနေပါတယ်နော်။အဲဒီသောရရှင်ကိုလည်းကျမတို့မီတာ line အသစ်တွေပြန်ပြီးပို့ထားပါတယ်။သူ့လိုပဲဖမ်းလို့မရဘူးဆိုရင်တော့ကျမတို့ VOA မြန်မာပိုင်း internet website လိပ်စာမှာမီတာ line များဆိုပြီးတင်ထားပေးတာကိုတွားချိနိုင်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်း website လိပ်စာကတော့ voanews.com/burmese ဖြစ်ပါတယ်ရှင်။မနက်ကနေနိုင်ငံအခြေအနေတွေလူမှုရေးရာကိစ္စအဝဝတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေရဲ့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားပြီးတော့ VOE ကိုစာရေးပို့လာကြတာတွေလည်းရှိပါတယ်။အဲဒီထဲကစာတချို့ကိုအခုဆက်ပြီးတော့ဖော်ပြပေးသွားပါမယ်ရှင်။ပ
ထမအဦးဆုံးရေစကြိုကရေအောင်ဦးဆိုတဲ့တော်ရရှင်ရေးလာတဲ့သူ့ရဲ့အမြင်ကိုတင်ပြပေးကြပါတယ်သူကဒီမိုကရေစီစနစ်အောက်ကပြည်သူဆိုပြီးတော့ဒီဒီမိုကရေစီနိုင်ငံတစ်ခုဖြစ်အောင်ဥတည်သွားနေတဲ့မြန်မာနိုင်ငံကပြည်သူတွေဘယ်လိုနေထိုင်နေရင်ဆိုင်နေရလဲဆိုတာကိုသူရေးပြလာပါတယ
်ဒီမိုကရေစီနိုင်ငံတွေမှာကျင့်သုံးနေတဲ့လူခွင့်ရဟာယာဒူအာနာပြပြီးချင်းချောက်တာမျိုးလုပ်လို့မရပါဘူးအထူးသဖြင့်အနည်းဆက်ဆုံးနိုင်ငံဥပမာတစ်ခုပေးကြပါတယ်ဒီမိုကရေစီစနစ်နဲ့ရွေးကောက်ပွဲကျင်းပတဲ့အခါမိမိပါတီအောင်နိုင်ရေးကိုနီးမျိုးမျိုးဖြင့်စီရင်လို့ရှိကြပါတယ်။အဲ့ဒီလိုစီရင်တဲ့အခါမှာဘဲပါတီဘဲအဖွဲ့စည်းကိုအာမပေးရင်အာဏာသန်ဖြစ်တော်လည်းကောင်းလူမိုက်ဆန်ဆန်နီးချင်တော်လည်းကောင်းစီရင်လို့မရပါဘူး။အာဏာချင်းစီရင်တော့အခါခေါင်းဆောင်မြည်သူသည်ပြည်သူရင်ထဲမှာလှက်လိုက်လဲလဲဆန္ဒဖြင့်တင်မြှောက်လိုက်ခြင်းမဟုတ်သဖြင့်ပြည်သူခေါင်းဆောင်အစ်မဖြစ်နိုင်ပါဘူး။ပြည်သူကိုအမှန်တကယ်ဥဆောင်ပေးခြင်းတူတိုင်းမှာမိမိဆန္ဒမပါဘဲအတင့်တမစီရင်လို့မရှိပါဘူး။မိမိလူဆောင်ချက်ဖြစ်တာပြည်သူလူထုထောက်ခံမှုရလာအောင်ဥဆောင်လို့ရှိပါတယ်။ဒီမိုကရေစီစနစ်ရောက်ကပြည်သူလူထုရဲ့ထောက်ခံမှုကိုရယူခြင်းမှာကအာဏာရသူဖြစ်စေတပ်မတော်ဖြစ်စေတည်ထဲဖြစ်စေပြည်သူလူထုရဲ့ဆန္ဒကိုရယူခြင်းဖြစ်တာစီယုံနိုင်မည်ဖြစ်သဖြင့်မိမိအဖွဲ့ချင်းနဲ့မိမိပါတီအားပြည်သူလူထု၏ထောက်ခံမှုကိုရလိုလင်းလဲလမ်းကြောင်းမှန်ကိုသွား၍လမ်းမှန်ပြခြင်းဖြင့်ပြည်သူလူထုရဲ့ထောက်ခံမှုကိုရယူစေခြင်းကဒီမိုကရေစီစံနှုန်းနဲ့ညီတည်မှုဒါအကျံပြုလိုပါတယ
်။ဒါကတော့ဒီမိုကရေစီစနစ်အောက်ကပြည်သူဆိုပြီးတော့ဒီပြည်သူတွေရဲ့ထောက်ခံမှုရဖို့အတွက်အစိုးရတည့်ရဲ့အနေနဲ့ဘလို့စူးစမ်းလှုပ်ဆောင်ရမလဲဆိုတာကိုရေစကြိုကရင်းအောင်ဦးဆိုတဲ့တော်ရရှင်ရေးပြီးတော့အကျံပြုလာတာဖြစ်ပါတယ်။တိုက်တိုက်ဆိုင်ဆိုင်မှာနောက်ထပ်တော်ရရှင်တယောက်ကတော့သူတို့ဒေသကရေစကြိုရေအားစက်ယုံနဲ့ပတ်သက်ပြီးတော့ဒီလွှတ်တော်မှာပြောဆိုဆွေးနွေးကြတာနဲ့ပတ်သက်လို့လွှတ်တော်ကိုယ်စားလှယ်တွေကိုမေးခွန်းထုတ်လာပါတယ်ရှင်။
ကလေးမျိုးအနီးရာဇကြိုရေအားစက်ယုံကိစ္စကိုလွှတ်တော်မှာဆွေးနွေးတယ်။ထုံးစံအတိုင်းဘယ်တော့ပြီးမလဲပေါ့။ဒီကိစ္စကအစိုးရနဲ့လွှတ်တော်လက်တွဲပြီးတော့အကျိုးအကြောင်းအဆိုးအကောင်တိုင်ပင်ပြီးလုပ်ရမှာပါ။ဆိုလိုတာကစက်ယုံရဲ့အမှန်တကယ်အခြေအနေ၊စာချုပ်ဆိုင်ရာအချက်အလက်၊ချပေးနိုင်တဲ့ဘတ်ဂျက်အခြေအနေ၊ပြည်သူလူထုသဘောထားစတာတွေကိုပွင့်ပွင့်လင်းလင်းပူးပေါင်းဆွေးနွေးလက်တွဲဖြေရှင်းရမှာပါ။အခုလွှတ်တော်မှာမလအတွင်းစမ်းသပ်ပြီးစီးပါမယ်လို့ဒုဝန်ကြီးကကတိပေးခဲ့တယ်။တကယ်တမ်းဘလို့လောက်ကြမှာလဲဘသူပတ်စံတွေနဲ့ကြားခံကြပါတယ်အခြေအနေဘလို့ရှိမလဲဘာအခက်ခဲရှိတယ်လဲဘယ်တော့ပြီးမလဲစတဲ့အရေးကြီးအချက်အလက်တွေအစိုးရဘက်ကဘာလို့ချမပြတာလဲချမပြရဲလောက်အောင်ဘာတွေရှိနေတာလဲဘလို့ပူပေါင်းစီစဉ်ထားလဲအကျိုးအပြည့်တွက်ချက်ပြီးပြီလားစဉ်းစားပြီးတော့လက်တွဲပူပေါင်းကြဖို့တိုက်တွန်းပါတယ်အရင်ဖြည့်ရှင်းခဲ့တဲ့နည်းတွေဟာနှစ်နာလွန်းလို့ပါအော်မြန်မာပြည်အစိုးရမြန်မာလွှတ်တော်ဒီလူဒီလေဒီရင်နဲ့ဒီအခြေအနေစိတ်ပြတ်မိပါရဲ့
ဒီရေအားဆက်ယုံနဲ့ပတ်သက်ပြီးတော့ဘာဖြစ်လို့အစိုးရကိုထင်တာမြင်တာရှိအောင်တင်ပြမှုတွေမဖြစ်တာပါလဲဆိုပြီးတော့ဒီတော်ရရှင်မေးခွန်းထုတ်လာတာဖြစ်ပါတယ်အဲ့ဒါတော့တော်ရရှင်နေကျွန်တော်တို့ဗီဒီယိုကထုတ်လွှင့်တဲ့သတင်းတွေနောက်ပြီးတော့သတင်းတင်ပြပုံနဲ့ပတ်သက်ပြီးတော့သူတို့သိကျင်တာကိုမေးလာကြတဲ့အထက်မှာကိုထိုက်ဆိုတဲ့တော်ရရှင်ကတော့ဒီကျွန်တော်တို့သတင်းတွေတိဖြတ်တင်ပြပုံနဲ့ပတ်သက်ပြီးအခုလိုမေးလာပါရဲ့ရှင်
ဒီနေ့မနေ့ VOA American တန်ကသတင်းကြေညာချက်တွေနဲ့ပတ်သက်ပြီးတော့အမေးဖြေတွေလုတ်သွားတာနားထောင်လိုက်ရပါတယ်နောက်ဆုံးနှစ်ချုပ်သဘောကတော့ရတဲ့သတင်းကိုရတဲ့အတိုင်းတင်ပေးတာပါလို့ပြောချင်တဲ့သဘောတွေ့ရပါတယ်ဒါဆိုရင်တော့ကြေညာတဲ့သူတွေမှာအပြစ်မရှိပဲသတင်းပေးပို့သူမှာတာဝန်ရှိလာပါတယ်တဲ့ရင်ပေးပို့သူကတော့ဘလောက်ဖြောက်မှတ်တယ်လဲဘက်လိုက်မှုကင်းလိမ့်မယ်လို့ယုံကြည်ပါလားဗျာတမတမတ်ကြကြဘက်မလိုက်ပဲလွှင့်ထုတ်တဲ့တဲ့ရင်ကိုကြိုးဆိုပေမဲ့တမတမတ်မကြတဲ့တဲ့ရင်ကိုတော့ဘသူမှကြိုက်ကြမှာမဟုတ်ပါဘူးသူကလိုရိုင်းပြတဲ့ဇကားတွေမတုံးလို့ပေမဲ့မျက်တမှန်ကန်သောတဲ့ရင်များကိုစီစစ်ဖော်ပြနိုင်ပါစေလို့ဆန္ဒပြုလိုက်ပါတယ်
ဟုတ်ကဲ့ပါဒီတော်ရရှင်ကဒီမှာရတဲ့တည်င်းအတိုင်းပဲတင်ပေးတာပါဆိုတော့တဘောကိုအတိတ်ပဲကောက်တာလွဲပုံရပါတယ်နော်ဒီမှာရရှိတဲ့တည်င်းကိုတင်ပေးတယ်ဆိုတော့ကသူများပြောတဲ့တည်င်းကိုအဲ့ရတဲ့အတိုင်းတင်ပေးတယ်လို့ဆိုလိုတာမဟုတ်ပါဘူးရရှိတဲ့တည်င်းဆိုတော့ဖြစ်ပေါ်ပြီးတော့ကျမတို့ဒီအဲ့တည်င်းနဲ့စုံစမ်းလို့ရရင်စုံစမ်းလို့ရသမျှတည်င်းကိုအနေထားအမှန်အတိုင်းတင်ပေးတာကိုပြောတာပါဒီတော်ရရှင်ပို့ပြီးနားလည်အောင်ပြောရမယ်ဆိုတော့ဖြစ်ပေါ်တဲ့သတင်းကိုဒီသတင်းဌာနတွေကဖြစ်ပေါ်တဲ့သတင်းအတိုင်းတင်ပြရတာကသတင်းဌာနတွေရဲ့တာဝန်ဖြစ်ပါတယ်နော်ဒီတော်ရရှင်မေးလာတဲ့ကိစ္စနဲ့ပတ်သက်ပြီးပို့ပြီးရှင်းလင်းအောင်ဆိုရင်တော့ကျမတို့ဒီ VOA မြန်မာပိုင်းရဲ့နေ့စဉ်ဟိုတိဖြတ် Editor တယောက်ဖြစ်တဲ့ကိုသားညွန့်ဦးကဒီသတင်းတွေမှန်ကန်မှုရှိမရှိဘလို့စဉ်းစားဆုံးဖြတ်ရလဲဆိုတဲ့အပေါ်မှာရှင်းပြထားတာကိုတစ်ချက်လောက်နားထောင်ကြည့်လိုက်ပါအောင်နော်သူပြောထားတာနားထောင်ပြီးသွားရင်တော့ပို့ပြီးရှင်းသွားမယ်ထင်ပါတယ်
ကျွန်တော်တို့ရဲ့သတင်းတောက်တွေဆိုတာကသတင်းပညာပိုင်းရောကျင့်ဝတ်ပိုင်းရပါစိတ်ချယုံကြည်ရသူတွေကိုရွေးချယ်ခန့်ထားပါဒါကပထမချက်ပါနောက်ချက်ကဒီသတင်းပုတ်ထွက်လာဖို့ဆိုတာချိန်ရောလူပါပြီးရပါတယ်သတင်းတောက်ကဒီသတင်းရှိနေပြီဆိုတာနဲ့ကျွန်တော်တို့စီကိုလှမ်းပြီးတော့ဆက်သွယ်ပြောတယ်သူတူးတဲ့လောက်တာမဟုတ်ပါဘူးဒီသတင်းဟုတ်မဟုတ်သတင်းတောက်ရောဒီဘက်ကအေဒါရောက ကျွန်တော်အနေဆုံးဒီမတူတဲ့သတင်းချင်းနဲ့နှစ်ခုကနေပြီးတော့တီးပြနိုင်မှုလုပ်ပါတယ်။နောက်ဘလို့သတင်းရေးသားမယ်ဆိုတာကိုအပြန်လှန်တိုင်ပင်ဆွေးနွေးပြီးမှသတင်းဖြစ်လာတာပါ။အစိုးရထုတ်ပြန်ချက်တူကုလသမဂ္ဂထုတ်ပြန်ချက်တူကိုကျွန်တော်လွှင့်နေဆိုရင်လေဘသူကထုတ်ပြန်တာလဲဘသူကပြောတာလဲဆိုပြီးတော့အတိအကျညွှန်ပြီးတော့သုံးပါတယ်။သတင်းတပုတ်ကိုတမာတမာကြောက်အောင်လို့မျှတောင်းအောင်လို့ဘယ်
โอเคဒါကတော့ VOA မြန်မာပိုင်းရဲ့ဒီဖြက် editor ဖြစ်တဲ့ကိုသားညွန့်ဦးကတိတင်းကျွန်တော်တို့တင်းတွေကိုမှန်ကန်မှုရှိအောင်ဘလို့စီစစ်ပြီးတော့ဒီဖြက်တင်ပြလဲဆိုတော့အခြေအနေကိုရှင်းပြသွားတာပါအခုလိုမျိုးသိတဲ့အကြောင်းအရာကိုပုံဝင်လေးလေးစာရေးပြီးတော့မေးတာကိုလည်းအထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်။ဘာလို့လဲဆိုတော့ဒီအကြောင်းအရာကိုပဲစိတ်ထဲမှာမတင်မကြဖြစ်နေတဲ့သူတွေလည်းကျွန်တော်တို့အခုလိုနှစ်ဖက်ပြောလိုက်ကြတော့ရှင်းသွားတယ်လို့ယူဆမိပါတယ်နော်။ကျွန်တော်တို့ဗီဒီယိုညီမပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိတ်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bamisetviewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bamis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ဒီတောင်းလာတဲ့တော်ရရှင်တယောက်တောင်းထားတဲ့မြန်မာသချင်းလေးနဲ့ထုတ်လွှင့်ပြီးဖြောပြပေးခြင်းပါတယ်။ဒီတော်ရရှင်ကတကယ်တမ်းကျတော့ဒီ February လရက်ဒီသချင်းကိုတောင်းထားတာဖြစ်ပါတယ်။အဲ့တော့ငါအားလုံးတော့မှတ်မိကြမယ်ထင်ပါတယ် February လ14ရက်နေ့ကျမတို့ Saint Valentine's Day လို့ခေါ်တဲ့ချစ်သူများနေ့အထူးစီစဉ်နေတဲ့ဒီအချစ်သချင်းလေးတွေတယောက်နဲ့တယောက်မြတ်တာဒီလက်ဆောင်ပေးပို့ကြတာကိုထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။အဲ့အစီအစဉ်တွေဒီတော်ရရှင်ကတောင်းထားတာပါ။ဒါမဲ့လည်းသူ့ရဲ့စာကအချိန်မီရောက်မလာတဲ့အတွက်ကြောင့်မလို့ကျမလည်းသူ့တောင်းထားတဲ့သချင်းလေးကိုလည်းမဖွင့်ပေးလိုက်ရပါဘူး။သူ့ရဲ့စာလေးလည်းမဖတ်လိုက်ရပါဘူး။ဒါကြောင့်မလို့ဒီတော်ရရှင်တောင်းထားတဲ့သချင်းလေးကိုဒီတစ်ပတ်ထုတ်လွှင့်ပေးခြင်းပါတယ်။သူကကြောက်တကားမျိုးကဇေယျမျိုးသူအတွက်ပါဆိုပြီးတော့တောင်းလာတာပါ။ Facebook ပေါ်ကမာလာဝင်းဆိုတဲ့တော်ရရှင်ပါရှင်။သူကမေဆွီတီဆိုထားတဲ့မောင်ဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါတဲ့။ဟုတ်ကဲ့ပါ။ကိုနားထောင်လို့ကောင်းတဲ့တခြင်းလေးပါနော်မမလာဝင်းကိုစီယာမျိုးတို့အတွက်တောင်းဆိုထားတဲ့တခြင်းလေးကိုသောရရှင်ရဲ့အားလုံးနဲ့နှစ်ချိုက်ခံစားနိုင်တယ်လို့မျှော်လင့်ပါတယ်မေဆွေရဲ့မောင်ဆိုတဲ့တခြင်းလေးကိုနားဆင်ခံစားကြည့်ပါအောင်နော
်မာအများပြောတဲ့သွေးခွေးစကားတွေလို့မာအသေးအဆွေးမြေပြီးယုံ
ဖြစ်တာ
ာဆယ်စုနှစ်ပေါင်းများစွာကြာပြီမဲ့အခုချိန်ထိနားထဲမှာနားထောင်လို့ကောင်းတဲ့တခြင်းလေးပါပဲနော်။မေရှိတီဆိုထားတဲ့မောင်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်းဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတင်းငရယ်နဲ့ညပိုင်းနဲ့တင်းလာနေမနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေလည်းအစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ VOA ရဲ့အင်တာနက်အစာမျက်နှာနောက်ပြီးတော့ Facebook အစာမျက်နှာတို့မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။တွေ့တွေ့ပြီးဝမ်းနဲ့လို့လာ
မဤတနာကျစီလစ်စင်ထုတ်ပြန်ပေးခဲ့တဲ့မြန်မာပြည်ကပေးစာကန္တအစီအစဉ်ကိုနားဆင်ကြရပြီးတဲ့နောက်အခုဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုအလှည့်ပေးပါရစေရှင်။ရခိုင်ပြည်နယ်ပြဿနာနဲ့ဘန္တာငွေကြေးဆိုင်ရာအခက်အခဲအစိုးရဘယ်လိုဖြစ်ရှင်းမလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရစေရှင
်။အခုရပိုင်းအတွင်းထူးခြားတဲ့သတင်းတစ်ပုဒ်ထွက်ပေါ်လာပါတယ်။အဲ့ဒါကတော့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးပြည်တော်စုစီမံကိန်း UEHRD လုပ်ငန်းတွေဆောင်ရွက်ဖို့ဆိုပြီးပြည်ပရောက်မြန်မာနိုင်ငံသားတွေကလှူဒန်းတဲ့လှူဒန်းငွေပေးရတဲ့တဲ့င်းမှာနိုင်ငံကမှရှိတဲ့မြန်မာစာရုံးတွေကနေရရှိလာတဲ့ငွေတွေကိုစုပေါင်းပြီးအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနဝန်ကြီးဦးကျော်တင်ကနေ UEHRD ဒုဥက္ကဋ္ဌလူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးကိုလွှဲပြောင်းပေးရတာပါဒါပေမဲ့ငွေကအများကြီးမဟုတ်ပါဘူးစုစုပေါင်း6,881ဒေါ်လာပဲရှိတာပါမြန်မာငွေနဲ့ဆိုကျပ်ငွေ390နီးပါးလောက်ပဲရှိပါတယ်ဒါရခိုင်ရေးပြဿနာကိုဖြေရှင်းဖို့ကိုပြည်တွင်းအင်အားပြည်ပရောက်မြန်မာတွေရဲ့အင်အားကိုပဲအသုံးပြုမယ်ဆိုပြီးဒုံဆန်းစုကြည်ကိုယ်တိုင်မြစ်တာရက်ခံလှုပ်စော်လို့ထဲဝင်ကြတဲ့လူတန်းငွေပမာဏပါပွင့်လင်းပြောရရင်ထင်သလောက်မရဘူးဆိုတဲ့သဘောပါဒီလိုချိန်နေအောင်မှာဒုံဆန်းစုကြည်အနေနဲ့ရခိုင်ပြည်နယ်ပြဿနာကိုအောင်မြင်မြင်ဖြေရှင်းပေးနိုင်မှာလားဘလို့စင်ခေါ်မှုတွေကြုံရမလဲဆိုတာလေ့လာကြည့်ကြရအောင်ပ
ါဒီကဲမက်ရှလာ14ရက်နေ့ကနေပြည်တော်မှာရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတစ်ခုလုပ်ပါတယ်အဲ့ဒီရှင်းလင်းပွဲမှာရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေကမောင်းတော့ KI မှာလူဦးရေ100,000ကျော်ရှိတဲ့အကြောင်းလက်ရှိနေထိုင်သူဦးရေ4,900နီးပါးရှိတဲ့အတွက်အကြမ်းဖက်မှုဖြစ်စဉ်နောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ခွာသွားသူဦးရေ9,300ခွဲကျော်ရှိတဲ့အကြောင်းပြောပါရယ်။ဒါဟာဘင်္ဂလားဒေ့ရှ်ဘက်ကိုမွတ်စလင်ဦးရေဘလောက်ထွက်ခွာသွားသလဲဆိုတာနဲ့ပတ်သက်လို့မြန်မာဆိုရဘက်ကပထမဦးဆုံးထုတ်ပြောတဲ့ကိန်းဂဏန်းဖြစ်ပါရယ်။ဒီနေရာမှာမောင်းတော့ခရိုင်တစ်ခုတည်းကစည်ရင်းကိုပြောတာဖြစ်ပြီးအဲ့ဒီထဲမှာရသေးတောင်မြို့နယ်ကထွက်သွားသူတွေမပါဝင်ပါဘူး။ဘလို့ပဲဖြစ်ဖြစ်အစိုးရကတရားဝင်ထုတ်ပြောတဲ့အစည်းအဝေးအတိုင်းဆိုရင်တော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားတဲ့မွတ်စလင်အနည်းဆုံး9,300ခွဲကျော်မြန်မာဘက်ကပြန်ပြီးလက်ခံရမယ်သဘောပါလက်ခံတယ်ဆိုတာပြန်ဝင်လာသူတွေကိုစီစစ်ပြီးသူတို့နေထိုင်တဲ့နေရာတွေမှာပြန်နေရာချထားလိုက်ရုံလွယ်လွယ်ကူကူကိစ္စမျိုးတော့မဟုတ်ပါဘူးလက်ရှိအခြေအနေအဲ့ဒီမွတ်စလင်တွေရဲ့ကျေးရွာအများစုကြီးဟာမီးလောင်ပျက်ကျခဲ့ပါပြီဒီအတွက်မြမအစိုးရဟာစနစ်တကျပြန်လည်နေရာချထားပေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့မြေညှိတာရွာသစ်တည်ပေးဖို့စီစဉ်တာလုပ်နေပါတယ်အတိတ်ဘယ်ကတော့ပြန်ဝင်လာမဲ့မွတ်စလင်တွေသူတို့ကျေးရွာတွေမှာပြန်ပြီးနေထိုင်နိုင်ဖို့နေအိမ်တွေအများကြီးစောက်ပေးဖို့လိုပါတယ်ကြားကာလသူတို့စားဝတ်နေရေးကလေးတွေပညာသင်ကြားရေးကျန်းမာရေးစတဲ့လိုအပ်ချက်အမျိုးမျိုးအတွက်ထောက်ပံ့ပေးရပါလိမ့်မယ်နေအိမ်တွေတိဆောက်ပြီးပြန်လည်နေရာချထားပြီးရင်တော့အရင်တုန်းကလိုလုတ်ကင်စားတောက်နိုင်အောင်ဖန်တီးပေးရပါဦးမယ်။အဲ့ဒီအတွက်ဘဏ္ဍာငွေကြေးအမြောက်အများလိုအပ်မယ်ဆိုတာကတော့မငင်းနိုင်ပါဘူး
။2019ဩဂုတ်လ25ရက်ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုဖြစ်စဉ်အပြီးအဲ့ဒီဒေသကမွတ်စလင်တွေအလုံးရင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးကြပါတယ်။အောက်တိုဘာလကမှရောက်တဲ့အခါနိုင်ငံတကာအသိုင်းအဝိုင်းကဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းရောက်မွတ်စလင်တွေကိုကူညီမဲ့နိုင်ငံတကာရန်ပုံငွေရှာဖွေရေးညီလာခံတစ်ခုကျင်းပမှာလုတ်ပါတယ်အဲ့ဒီဒုက္ခသည်တွေကိုထောက်ပံ့ပေးဖို့အတွက် 2018 February လအထိဒေါ်လာ434သန်းလိုပဲလို့ကုလသမဂ္ဂဘက်ကခန့်မှန်းပါတယ်အဲ့ဒီညီလာခံမှာတော့နိုင်ငံတကာအလှူရှင်တွေဘက်ကနေ ဒေါ်လာ335သန်းအကူအညီပေးမယ်ဆိုတဲ့ကတိကိုတွေရခဲ့တယ်လို့ဆိုပါတယ်။တကယ်တော့ကုလသမဂ္ဂကလိုတယ်လို့ပြောတဲ့အဲ့ဒီငွေပမာဏဟာလေးလစာလောက်အတွက်ဒုက္ခသည်တွေစားသောက်နေထိုင်ကျန်းမာရေးကိစ္စတွေအတွက်အဓိကဖြစ်ပါတယ်။အခုနောက်ဆုံးမွတ်စလင်တွေဒုက္ခသည်စခန်းမှာ2018နှစ်ကုန်ထိနေထိုင်နိုင်ဖို့ဒေါ်လာ1ဘီလီယံအထိလိုအပ်လိမ့်မယ်လို့ကုလသမဂ္ဂဘက်ကခန့်မှန်းထားပါပြီ။နည်းတဲ့ငွေပမာဏမဟုတ်ပါဘူး။
ဒီအချက်တွေကိုကြည့်ရင်ဒုက္ခသည်တွေပြန်လက်ခံမယ်စားဝတ်နေရေးကျန်းမာရေးအစအစအရာရာဖြည့်ရှင်းပေးရမယ်နေအိမ်တွေစောက်ပြီးပြန်နေရာချထားပေးရမယ်အသက်မွေးဝမ်းကြောင်းနိုင်ရေးဖြည့်ရှင်းပေးရမယ်မြမအစိုးရအတွက်အဲ့ဒီထက်အများကြီးပိုတဲ့ဗန္နာငွေကြေးလိုအပ်မယ်ဆိုတာကတော့အသေးချပါပဲဖြစ်ပွားခဲ့တဲ့ရခိုင်အရေးခင်ပြဿနာကြီးကိုဒေါအောင်ဆန်းစုကြည်ကအစိုးရတစ်ဖွဲ့တည်းဖြည့်ရှင်းမှာမဟုတ်ဘဲတတိုင်းဒီလုံကအမျိုးသားရေးအဖြစ်ဝိုင်းပြီးဖြည့်ရှင်းဖို့လှုံ့ဆော်ခဲ့ပါတယ်။လက်ရှိဆောက်လုပ်ရေးအပါအဝင်လုပ်ငန်းတချို့မှာတိုင်းနယ်ပြည်နယ်အစိုးရအဖွဲ့အားလုံးပါဝင်ဖို့ညွှန်ကြားခဲ့ပါတယ်။အဲ့ဒီလိုလှုံ့ဆော်ခဲ့လို့လေမြန်မာနိုင်ငံရဲ့အချမ်းသာဆုံးသောစီးပွားရေးလုပ်ငန်းရှင်ကြီးတွေကရခိုင်ပြည်နယ်ပြဿနာဖြည့်ရှင်းရေးအတွက် UEHRD ကိုအလှူငွေတွေလှူဒန်းခဲ့ကြပါတယ်။ဒါပေမဲ့အဲ့ဒီလိုကြီးကြီးကျယ်ကျယ်လှူဒန်းတဲ့အတိုင်းရလာတဲ့ငွေကဒေါ်လာ73သန်းကျော်ကျော်လောက်ပါပဲ။ပြည်ပရောက်မြန်မာတွေရဲ့လှူဒန်းငွေကတော့မဆိုစလောက်ဒေါ်လာ 9,000 တောင်မပြည့်ပါဘူး။ဒီအတွက်တေချာတာတစ်ခုကတော့ဒေါ်အောင်ဆန်းစုကြည်အစိုးရအနေနဲ့ရခိုင်ပြည်နယ်ပြည်ထနာဖြည့်ရှင်ရေးဗန္နာငွေကြီးအခက်အခဲကြုံရမယ်ဆိုတာပါပဲ။အဲ့ဒီပြည်ထနာပြည်လည်နိုင်ဖို့ဆိုရင်ဒေါ်အောင်ဆန်းစုကြည်ဟာကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့အလှူရှင်တွေရဲ့လှူဒန်းငွေတွေကိုလက်ခံဖို့ပါပဲ။လို့အရင်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကလုပ်တယ်လို့နိုင်ငံတကာရန်ပုံငွေရှာဖွေရေးညီလာခံမျိုးလုပ်ဖို့လိုကောင်းလူနိုင်ပါတယ်။အဲ့ဒီလိုလုပ်ရင်ပြည်ရင်းကနိုင်ငံရေးပါတီတချို့နဲ့အင်အားစုတချို့ရဲ့စန့်ကျင်တာမျိုးခံရကောင်းခံရနိုင်ပါတယ်
။ဘယ်သူတွေကြောက်ပဲဖြစ်ပွားခဲ့ပြီးဖြစ်စေရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာဟာဒေါ်ဆန်းစုကြည်အစိုးရအတွက်ဖြည့်ရှင်းရခက်တဲ့ပြဿနာမျိုးပါ။ပြဿနာဖြည့်ရှင်းရေးလမ်းမှပေါ်ရောက်ဖို့အတွက်တမတော်စစ်ကောင်းဆောင်တွေရခိုင်နိုင်ငံရေးကောင်းဆောင်တွေကိုနိုင်ငံရေးအရာစီးရုံးရမှာဖြစ်တယ်လို့မွတ်စလင်တွေပြောင်းရွှေ့လာပြီးနောက်ပိုင်းကာလဒေသတည်ငြိမ်ရေးရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုလည်းအများကြီးအကောင့်ထည့်ဖော်ကြရအောင်ပါဒီတဲ့ကြီးမားတဲ့အခက်အခဲတစ်ခုကတော့ဘာသာငွေကြေးဆိုင်ရာပြဿနာဖြစ်ပြီးပြည်တွင်းအင်အားတွေမကနိုင်ငံတကာအကူအညီရယူဖို့လည်းစဉ်းစားသင့်ပါကြောင်းတင်ပြလိုက်ရပါတယ်
ဥစီတူအောင်မြင်ရပြည်တွင်သတင်းသုံးသပ်ချက်ကိုနှာစင်ခဲ့ကြရတာပါရှင
်။စခိုင်းပြည်နယ်တွင်ကနေလူသိမ့်နေချီထွက်ပြေးရမှုကိုဖြည့်ရှင်းတဲ့နေရာမှာအာဆီယံအပါအဝင်နိုင်ငံတကာဘက်ကလူသားချင်းစာနာထောက်ထားမှုအကူအညီတွေထောက်ပံ့ချဖို့ဩစတြေးလျအာဆီယံအထူးထိပ်သီးစည်းဝေးပွဲမှာဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးနိုင်ငံတကာဖိအားတွေကြားကနေမြန်မာနိုင်ငံအနေနဲ့နိုင်ငံတကာရဲ့ပူးပေါင်းပါဝင်မှုအကူအညီအထောက်ပံ့တွေကဘယ်လောက်များအရေးတကြီးလိုအပ်နေပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလှမ်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးကြဖို့အတွက် VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com တို့ကိုသောရရှင်တို့ရဲ့ဖုန်းနံပါတ်တွေဆွေးနွေးချက်တွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့နိုင်ကြပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာ VOA ကနေပြန်ပြီးတော့ဆက်သွယ်မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုခေတ်ခေါ်ပါတယ်ရှင
်။အခုနောက်ဆုံးကြံနေသေးတဲ့ကိုငင်းချမ်းနဲ့မအီတန်စင်တို့အစီအစဉ်တင်ဆက်ပေးမယ်။ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနှာစင်ကြရအောင်ပါရှင
်။ Ultra Alindan လို့ခေါ်ကြတဲ့ Northern Lights အလင်းရောင်တွေအောက်မှာခေါက်တီးရိုက်တာဟာတကယ်ကိုအံ့ဩစရာကောင်းတဲ့တွေ့ကြုံတစ်ခုဖြစ်မှာပါ။နော်ဝေနိုင်ငံမှာရှိတဲ့ Lofoten Lake ခေါက်ကွင်းဟာကြောညာရိုက်ဖို့အတွက်အကောင်းဆုံးခေါက်ကွင်းဖြစ်မှာပါ။ဆက်ရှိကျင်းကစားလို့ရတဲ့ဒီခေါက်ကွင်းဟာကမ္ဘာမြောက်ဖက်အကြဆုံးပိုင်းမှာတည်ရှိပြီးတော့ကြမ်းတမ်းလာတဲ့ကင်ဆိုရာကဲရိုးတဲ့မှာစောက်လုပ်ထားတာဖြစ်ပါတယ်။ Ultra အလင်းနဲ့ညသကောင်မှာလင်းနေတဲ့နေရောင်ကိုခန်းစားနိုင်တဲ့ခေါက်ကွင်းဖြစ်တဲ့အတွက်လဲခေါက်ကစားစရာပစ္စည်းထုတ်တဲ့ KJUS ကအခုညကိုရွေးပြီးတော့သူပစ္စည်းတွေကိုကြောညာနေတာဖြစ်ပါတယ
်။ရွေးဦးရည်ရောက်လာပြီးဖြစ်ပေမဲ့လဲကမ္ဘာမြောက်ဖက်ချန်နော်ဝေးနိုင်ငံမှာတော့အေးခဲနေစေဖြစ်ပြီးဒေရုအပူချိန်အနှုတ် 15 ဒီဂရီဆယ်စီယပ်စ်နဲ့ရေရုအပူချိန်၄ဒီဂရီလောက်ပဲရှိတဲ့အချိန်မှာလူတို့ချို့ကရေခဲလှိုင်းစီးနေကြပါတယ်။ရ ရေ ခဲ ထဲ မှာ ရေ လှိုင်း စီး ပြီး တော့ ရေ နွေး ဆိုင် ရ တယ်လို့ အင်ဂျင် မြန် မြန် လဲ ရ ပါတယ် တချို့ တွေ က တော့ အခု လို အေး ခဲ နေတဲ့ ဂန်းကြီး ပင်လယ် ရေ နဲ့ လူ တွေ နဲ့ ဝေးတာ မျိုး ကို မှာ ကြိုက် ကြ တာ ပါ နော်ဝေး နိုင်ငံ မြောက် ပိုင်း က လိုဖိုတန် ကျွန်းလေး တွေ မှာ အခု လို ရေ ခဲ လှိုင်း စီး နိုင် တာ ပါ ဒီ ကျွန်းလေး တွေ ဟာ အာတိတ် ဆဝိုင်း ရဲ့ အထက် ပိုင်း မှာ ရှိ ပေမဲ့ လဲ ရေ နွေး စီး ကြောင် ဖြတ် တန်း စီး စင်း တဲ့ အတွက် တခြား အေး ခဲ ဒေသ တွေ ဖြစ် တဲ့ ဆိုက်ဘေးရီးယား နဲ့ အလက်စကာ လောက် မအေး ပါဘူး ဥရောပ တောင်ပိုင်း နဲ့ ဘာလီ ကျွန်း က ရေ လှိုင်း တွေ ထပ် တောင် တာ ပြီး တော့ လူ နဲ့ အေးအေးဆေးဆေး လှိုင်း စီး နိုင် တယ် လို့ အဲ့ဒီ နေရာ က ဟိုတယ် မန်နေဂျာ တဦး က ပြော ပါတယ် ခင်ဗျာ
ဆောင်းရာသီ ရေကူး တိုင်ဝင် တစ်ခု တောင်သူ ဆက် ပြီး ပါမယ် ဥရောပ အရှေ့ပိုင်း နိုင်ငံ တစ်ခု ဖြစ် တဲ့ အက်စတိုးနီးယား က တယ်လီ မြို့ မှာ 2018 ဆောင်းရာသီ ကမ္ဘာ ရေကူး တိုင်ဝင် ကို ကျင်း ပ ခဲ့ ပါတယ် နိုင်ငံ ပေါင်း 35 နိုင်ငံ က ရေကူး တမာပေါင်း 1500 ကျော် ပါဝင် ရှိတိုင် ခဲ့ ကြပါတယ် မေကတိအောင်စု မွန်ဂိုလီယာ ဩစတြေးလျာ ဘရာဇီး နဲ့ အာဂျင်တီးနား နိုင်ငံ က ရေကူး တမာတွေ ပါဝင် ရှိတိုင် ခဲ့ ကြပြီးတော့ 5ရက် ကြာ ကျင်း ပ တာ ဖြစ် ပါတယ် နှစ်နှစ် တကြိမ် ကျင်း ပ တာ ဖြစ် ပြီးတော့ နောက်ဆုံးပိတ် တိုင်ဝင်တွေ ကိုတော့ ရုရှား နိုင်ငံ မှာ ကျင်း ပ တာ ဖြစ် ပါတယ် ဒီနှစ်အတွက် ရေကန်ရဲ့ အပူချိန် က 1.3 Celsius လောက်ပဲ တည်မြဲ ရှိခဲ့တာ ဖြစ်ပြီးတော့ Baltic ကနေရီတွေ ထည့်ပြီးတော့ ပြိုင်ခဲ့တဲ့ အတွက် ရေက 300 degree အောက်ကို ရောက်နေတယ် လို့ ခန့်သားရပါတယ် 2020 ပြည့်နှစ် ကျရင်တော့ Slovenia နိုင်ငံ Blackview မှာ ကျင်း ပ မှာ ဖြစ် ပါတယ် ရှင်
ရုရှား နိုင်ငံ က နားမ ကျတဲ့ ရှောင်းလီး တကောင် ကို ကမ္ဘာ ဖလား ဘောလုံး ပြိုင်ပွဲ အတွက် တရားဝင် 10 ဖြစ် ဟော ဆရာ ဖြစ် အသိအမှတ် ပြုလိုက် ပါတယ် Achilles လို့ ခေါ်တဲ့ ဒီ ကြောင်ကလေး ကို ပြီးခဲ့တဲ့ ကမ္ဘာ ဖလား ပွဲတွေ တုန်း က ရေ ပွဲ ပေါ လို မျိုး ကမ္ဘာ ဖလား ပွဲစဉ် တွေ မှာ ဘယ် အသင်း နိုင် မလဲ ဆိုတာ ကို မှန်မှန် ကန်ကန် ခံမှန်း နိုင် ဖို့ လူ တွေ က မျှော် လင့် နေ ပါတယ် ကြောင်ကလေး ရဲ့ နိုင်မဲ့ အသင်း ခံမှန်း နည်း က တော့ ရှင်း ပါတယ် နိုင်မဲ့ အသင်း အလံ ပါတဲ့ အစာခွက် ကို ရွေးတာ ပါ ဒီ ကြောင်ကလေး ဟာ Saint Petersburg မြို့ အနုပညာ နဲ့ ရှင်းဟောင်း ပစ္စည်း တွေ ပြသ ထားတဲ့ Hermitage ပြတိုင် မှာ နေထိုင် တာ ဖြစ် ပါတယ် ဒီ ကြောင်လေး အတွက် သတင်း စာ ရှင်းလင်း ပွဲ တွေ လုပ် ပေး မှာ ဖြစ် သလို တက်တေကန် ကပ်ပြားလဲ ထုတ် ပေး မှာ ဖြစ် တယ် လို့ ပြတိုက် က ကြောင်လေး ရဲ့ ပြောရေး ဆိုခွင့် ရှိသူ Mary Kaltunan က ပြော ပါတယ် ဒီ ကြောင်လေး အတွက် ပြောရေး ဆိုခွင့် ရှိသူ ရှိတာ ဟာ တချို့ တွေ အတွက် တော့ အဆန်း ဖြစ် ပေမဲ့ တကယ်တမ်း သမိုင်း ကြောင် အရာ ဆိုရင် တော့ မဆန်း ပါဘူး ဒီ ကြောင်လေး ဟာ ပြီးခဲ့တဲ့ နှစ် ရုရှား မှာ ကျင်း ပ ခဲ့တဲ့ Federation ဖလား ရမယ့် သူ ကို မှန်မှန် ကန်ကန် ခံမှန်း နိုင် ခဲ့ ပါတယ်
ကဘာ တလွှားဒုစရ စံပြ သတင်းများ ပတ်စင် ကန္တာ ကို နားဆင် ခဲ့ ကြရတာ ပါ ရှင် အခု တနင်္လာ နေ့ မနက်ခင်း ထိတ် တန်း ရောက် နေတဲ့ သတင်း အချင်းချုပ် ကို ဒေါက်ခင် မြို့သက်က ပြော ပြ ပေး ပါ အောင် မယ် ရှင်
မင်းမတမမှုတွေရှိနေတယ်ဆိုတော့ပြောချချက်တွေကြားမှာပဲရုရှားရဲ့လက်ရှိသမ္မတဗလာဒီမီယာပူတင်အနိုင်ရနေကြောင်းကနအူးရွေးကောက်ပွဲရလဒ်တွေကဖော်ပြနေပါတယ်တနင်္ဂနွေနေ့မဲပေးကြတဲ့ရုရှားနိုင်ငံသားတွေကတော့ဘသူအနိုင်ရမယ်ဆိုတော့ကိုကြိုသိနေကြတယ်လို့ကလင်နင်ဂရက်ဒေသမှာတော့မဲယုံတွေပိတ်ပြီးပြီးခြင်းပဲကနအူးရလကိုကြည့်ရင်မစ္စတာပူတင်ပဲအနိုင်ရတာပါရုရှားဆိုတာမှန်းထားတယ်လို့မဲပေ
ရှေ့ဆုံးကပြင်းနေတယ်လို့ရုရှားရွေးကောက်ပွဲကော်မရှင်ကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာ2016ခုနှစ်သမ္မတရွေးကောက်ပွဲအတွင်းသူ့ရဲ့မဲဆွယ်မှုတွေမှာရုရှားနိုင်ငံရဲ့ဆက်ဆံမှုရှိမရှိနဲ့တရားဥပဒေအရဆုံဆန်းစစ်ဆေးမှုတွေပေါ်မှာသမ္မတကပိတ်ဆို့ဟန်တာမှုလုပ်တာရှိမရှိဆိုတာတွေကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှုရောဘတ်မော်လာဟာနိုင်ငံရေးအရဘယ်လိုက်မှုရ
ဒီနေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ဟာမြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ကအခြေအနေတွေကိုအထောက်အချင်းကြကြပြည့်ပြည့်စုံအချင်းယူရှင်းလင်းပြောခဲ့တယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောပါတယ်။ဒါပြန်ရခိုင်ရင်းနဲ့ပတ်သက်ပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးရဖို့အာဆီယံနဲ့တခြားနိုင်ငံတွေကိုတောင်းဆန်းစုကြည်ကအကူအညီတောင်းခံခဲ့တယ်လို့လည်းပြောပါတယ်။
ပြီးတော့ပူတက်ပြီးပြုလုပ်တဲ့ဆေးလစ်ကျင်းမှုကိုဆက်နေနေကစတင်လိုက်ပါပြီ။တနင်္လာနေ့မနေ့ခင်ထိတ်တန်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုဒေါက်တာမြတ်တက်ကျင်းညာပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဂရက်ဘန်ဖြစ်ပါတယ်ရှင်။ တနင်္လာနေ့ညနေဘက်6:00နာရီခွန်နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19kHz 10963 ညလိုင်းဒိုမီတာ25kHz 11963 kHz 12ကိုချောက်ကားတို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.